Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2018ခုနှစ်မတ်လ16ရက်တောက်ကြနေညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ1925-32နဲ့လိုင်းလတ်190ဒေါ်ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းလေးတွေမှာတော့အမေရိကန်ရွေးကောက်ပွဲတွေကိုကြောင်းဝင်စွပ်ပတ်မှုတွေရုရှားပေါ်တန်ခတ်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားကသူ့ရဲ့အမည်မဲ့ဆင်မှာအမေရိကန်နိုင်ငံသားတွေကိုထပ်မံထည့်သွင်းဖို့ပြင်နေပါတယ်။ဒီကနေ့ဆက်လိုက်တဲ့အာဆီယံနဲ့ဩစတြေးလျထိပ်သီးညီလာခံတွင်ရခိုင်ပြည်နယ်အရေးဆွေးနွေးမယ့်အကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေသူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဆစ်ဒနီမြို့မှာကျင်းပနေတဲ့အာဆီယံဩစတြေးလျထိပ်သီးညီလာခံမှာရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်နဲ့မြန်မာအစိုးရပေါ် PRP တိုက်တွန်းပြောဆိုဖို့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကတောင်းဆိုနေကြပါတယ
် International want to see if the world leaders at this forum put the Rohingya crisis on the table and really pressure
AI အဖွဲ့ပြောခွင့်ရပုဂ္ဂိုလ် Olaf Blomqvist ပြောသွားတာပါဒီအကြောင်းနဲ့အတူဥက္ကဋ္ဌအမှုကိုဆက်လက်ကြားနာစစ်ဆေးရမှာပြန်ခေါ်တက်သေးတဲ့ထွက်ဆိုချက်တွေဟာကွဲလွဲမှုတွေရှိနေတယ်ဆိုတဲ့အကြောင်းနဲ့တခါစီရေးပတိပခတွေမတီးမငြိမ်ဖြစ်နေရတဲ့အခြေအနေတွေကြောင့်ဒီအစိုးရသည့်လက်ထက်မှာအရသာ36ဦးဖမ်းဆီးထားတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအဖွဲ့ကပြောလိုက်တဲ့အကြောင်းနဲ့အတူအမေရိကန်ရုရှားဆက်ဆံရေးအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာအမျိုးသမီးကန္တာသိပ္ပံနဲ့နှီးပညာနဲ့သုဒ္ဓဆုံလင်စရာတွေကိုလည်းတင်ဆက်ဦးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ပြောပြပေးပါဦးဗျာ
အမေရိကန်ရွေးကောက်ပွဲကိုကြားဝင်စွပ်ပတ်မှုတွေရုရှားပေါ်အရေးယူတန်ခတ်မှုတွေချမှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံကသူ့ရဲ့အမည်မဲ့ဆင်မှာအမေရိကန်နိုင်ငံသားတွေကိုထပ်မံထည့်သွင်းဖို့ပြင်ဆင်နေပါတယ်။အမေရိကန်တွေပေါ်ပိတ်ဆို့တန်ခတ်အရေးယူဖို့နဲ့နောက်ထပ်ဆောင်ရွက်မယ့်အစီအစဉ်တွေအတွက်ပြင်ဆင်နေကြောင်းရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရိုက်ကော့ကိုကိုကာပြီးရုရှားသတင်းဌာန RIA Novosti ကဒီကနေ့ဖော်ပြလိုက်တာပါ။အမေရိကန်ဟာကမ္ဘာကြီးရဲ့တည်ငြိမ်မှုကိုချင်းချောင်းနေပြီးရုရှားအနေနဲ့အမေရိကန်နဲ့ဆွေးနွေးပြောဆိုမှုတွေကိုစတင်ထားခြင်းဖြစ်မယ်လဲအမေရိကန်ရဲ့နိုင်ငံရေးခေါင်းဆောင်မှုကြောင့်တံပြန်ဆောင်ရွက်ခဲ့ရတဲ့အကြောင်းလဲရုရှားဒုနိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဆိုရကတော့2016အမေရိကန်သမ္မတရွေးကောက်ပွဲကိုကြောင်းဝင်နောက်ရှက်ခဲ့တဲ့ဆွဆွဲချက်နဲ့ရုရှားနိုင်ငံသား19ဦးနဲ့ကုမ္ပဏီ5ခုကိုပိတ်ဆို့တန်ခတ်အရေးယူလိုက်ကြောင်းမနေ့တုန်းကပဲကြေညာခဲ့တာပါ။ဗြိတိန်နိုင်ငံမှာနေထိုင်နေတဲ့ရုရှားသရှူဟောင်းတူကိုအာယုံကြောထိခိုက်စေတဲ့ဓာတ်ရုပ်စိမ့်နဲ့လောက်ကျန်တက်ပြတ်ဖို့ကြိုးပမ်းမှုတွေဆွဆွဲခံနေရတဲ့ရုရှားပေါ်နိုင်ငံတကာကပြစ်တင်ဝေဖန်ရမှာလဲအမေရိကန်ပါဝင်ခဲ့ပါတယ်ဗြိတိန်နိုင်ငံဆယ်လက်စ်ပါရီမြို့မှာရုရှားထောက်လှမ်းရေးဟောင်းအစိတ်ခတ်ခံရတဲ့ဖြစ်ရတဲ့ပတ်သက်လို့မနေ့တုန်းကသတင်းတောက်တွေမေးမြန်းရမှာတော့သမ္မတထရန့်ကနောက်ကွယ်မှာရုရှားပါဝင်ပတ်သက်နေတာထေချာသလောက်ရှိတဲ့အကြောင်းပြောဆိုခဲ့တာပါဒီလာလေးရဲ့နေတုန်းကတက်ခတ်မှုဟာအလွန်မဲဝမ်းနည်းစရာဖြစ်ရတယ်လို့တခြားသူတွေနီးတူအမေရိကန်အနေနဲ့ဒီဖြစ်ရပုံမှာအလေးနဲ့သဘောထားကြောင်းလဲပြောဆိုခဲ့ပါတယ်။အရင်တုန်းကတော့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်ဝေဖန်မှုသမ္မတထရန့်တွန်းဆုတ်နေလေးရှိပါတယ်။ဒါရုစိမ့်နဲ့တက်ခတ်မှုတွေရုရှားပေါ်ဖြစ်တင်ဝေဖန်ထားတဲ့ပူတွဲကြေညာချက်တစ်စောင်မနေ့တုန်းကထုတ်ပြန်ရမှာတော့ဗြိတိန်ပြင်သစ်ဂျာမနီနိုင်ငံတွေနဲ့အတူအမေရိကန်သမ္မတလည်းပါဝင်ခဲ့ပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ကြားဝင်နှောက်ယှက်တဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုတိုးချဲ့လုပ်ကိုင်လာပါတယ်။နယူးယောက်မြို့အခြေစိုက်သမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးကုမ္ပဏီကြီးဖြစ်တဲ့ Trump Organization စီကနေရုရှားနဲ့ဆက်သွယ်ဆောင်ရွက်ထားတဲ့ဆွေးနွေးစာတွေနဲ့ Mr. မူလာစုံစမ်းနေတဲ့တခြားကိစ္စရပ်တွေနဲ့ဆိုင်တဲ့အထောက်အထားအလုံးကိုတောင်းဆိုထားတယ်လို့ The New York Times သတင်းစာကြီးကဖော်ပြပါတယ်။ Mr. မူလာရဲ့စုံစမ်းစစ်ဆေးမှုတွေဟာသမ္မတ Trump စီတဖြည်းဖြည်းနှီးကပ်လာနေပါပြီ။သမ္မတရာထူးဆက်တင်ယူရဲ2019ဇန်နဝါရီလကစပြီးတော့အမေရိကန်အစိုးရအနေနဲ့သမ္မတထရမ့်ကချမှတ်မဲ့ဆုံးဖြတ်ချက်တွေဟာသူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ဝှက်ရော်ဒီမဖြစ်စေဖို့သမ္မတထရမ့်ပိုင်ဆိုင်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုဖျက်သိမ်းပစ်တင်နေဆိုတော့ဝေဖန်သူတွေရဲ့ပြောဆိုချက်တွေကိုထရမ့်ကလက်လျူရှုထားပြီးကုမ္ပဏီရဲ့စီးပွားရေးလုပ်ငန်းစီမံခန့်ခွဲမှုတွေကိုသူ့ရဲ့သားအကြီးနှစ်ဦးဖြစ်တဲ့ထရမ့်ဂျူနီယာအက်ဒရစ်ထရမ့်နဲ့ကုမ္ပဏီကတခြားအရာရှိတို့စီလွှဲပြောင်းပေးခဲ့တာပါ။ဒါပေမဲ့လည်းကမ္ဘာတဝန်လှုပ်ကိုင်နေတဲ့သူ့ရဲ့ကုမ္ပဏီတွေကတော့သမ္မတထရမ့်ကပိုင်ဆိုင်ထားဆဲဖြစ်ပါတယ်။ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားတို့ဆက်ဆက်တဲ့စုံစမ်းစစ်ဆေးမှုအလုံးကိုနိုင်ငံရေးအရာအွန်လိုင်းနဲ့တိုက်ခတ်တဲ့လို့အဖြစ်သမ္မတထရမ့်ကအစဉ်တစိုက်ပြောဆိုလာတာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အမျိုးသားလူညွန်ရေးချန်ပီယံ HR McMaster ကိုရာထူးကဖယ်ရှားဖို့ဆုံးဖြတ်ထားကြောင်း Washington Post သတင်းစာရဲ့ဖော်ပြချက်ကိုသမ္မတအင်ပြိုကပယ်ချလိုက်ပါတယ်။ အမျိုးသားလူညွန်ရေးအကြံပေးအစ်စ်စာထုတ်ခန့်မယ်လို့ဆိုတဲ့သတင်းဟာမှန်မှန်ကန်ကြောင်းအင်ပီရိုပြောင်းဝင်ရဆာရာဟက်ဘီဆန်ဒါစ်ကမနေ့နောက်ပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါအစိုးရဘက်ရဲ့စစ်မြေရရှိပြီးအပြောင်းလဲလုပ်မဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ် Macmaster ကိုရာထူးကဖယ်ရှားမှာဖြစ်တဲ့အကြောင်း Washington Post သတင်းစာရဲ့ဖော်ပြချက်ကြောင့်အင်ပီရိုမှာနောက်ထပ်ရာထူးကဖြုတ်ခန့်ရမယ့်သူတွေရှိနေသေးတယ်လို့ယူဆမှုတွေလည်းကြီးထွားလာနေပါတယ်အင်ပီရိုပြောခွင့်ရကတော့သမ္မတထရန့်နဲ့မက်မာစတာတို့ကြားအလုပ်တွဲလုပ်ရမှာအဆင်ပြေနေတဲ့အကြောင်းနဲ့အမျိုးသားလူညွန်ရေးအဖွဲ့မှာအပြောင်းလဲမရှိတဲ့အကြောင်းပြောဆိုခဲ့ရပါဒါပေမဲ့လည်းအပြောင်းလဲတွေဟာဘယ်ချိန်မှမဆိုဖြစ်လာနိုင်တဲ့အကြောင်းလဲအင်ပီရိုပြောခွင့်ရကမနေ့စောပိုင်းမှာပဲပြောဆိုထားပါတယ်အစိုးရလုပ်ငန်းတွေကိုဆောင်ရွက်ရမှာဦးစားပေးအာရုံစိုက်ရမယ့်ကိစ္စတွေဟာပြောင်းလဲတက်တဲ့သဘောရှိတဲ့အတွက်အကောင့်ထဲပေါ်ရမှာဥဆောင်သူတွေကိုလည်းအပြောင်းလဲလုပ်ရလိမ့်ရှိတဲ့အကြောင်းသမ္မတအနေနဲ့လိုအပ်တဲ့ချိန်မျိုးမှာလူမှန်နေရာမှန်ခန့်အပ်ဖို့ရည်ရွယ်ထားကြောင်းလဲတင်းနောက်တွေကိုပြောဆိုခဲ့တာပါနိုင်ငံရေးဝန်ကြီး Rest Day Lesson ကိုရုတ်တရက်ရာထူးကဖယ်ရှားလိုက်ပြီးနေ့ရက်ကြာမှာပဲအမျိုးသားလူညွန့်ရေးအကြံပေးပုဂ္ဂိုလ်နေရာအစားထိုးမဲ့တဲ့ထွက်လာတာလည်းဖြစ်ပါတယ်။တရင်တွေထွက်နေတဲ့အတိုင်းသာဖြစ်လာခဲ့မယ်ဆိုရင်တော့သမ္မတထရန့်တက်လာပြီးတဲ့နောက်အမျိုးသားလူညွန့်ရေးအကြံပေးပုဂ္ဂိုလ်ရာထူးကထွက်ရတာဒီဒီချင်းဟာဒုတိယဖြစ်လာပါလိမ့်မယ်။သမ္မတထရန့်ရဲ့ပထမအမျိုးသားလူညွန့်ရေးအကြံပေးပုဂ္ဂိုလ် Michael Flynn ကတော့ပြီးခဲ့တဲ့နှစ်မှာစတင်တာဝန်ယူပြီးတရင်ပတ်ပတ်တွေ့အတွင်းမှာပဲအရင်ကရုရှားနဲ့အဆက်အသွယ်ရှိခဲ့တာတွေကိုထိန်ချန်မှုနဲ့ရာထူးကထွက်ပေးခဲ့ရပါတယ
်။ Syria နိုင်ငံအရှိအရက်ကဂွာသားဒေသကနေအမျိုးသမီးနဲ့ကလင်ငယ်တွေအပါဝင်ထားမောင်းများစွာသောအရက်သားတွေမနေ့ကထွက်ပြေးလာပါတယ်။သူတို့ရဲ့ပိုင်ဆိုင်တဲ့ PC တွေကိုအိတ်တွေနဲ့လွဲကားတွေစပိန်တွေပေါ်တင်ပြီးတော့စစ်ပေးလို့ရထွက်ပြေးခွလုံလာတာပါ။ဂွာသားဒေသအရှိပိုင်းကို2012ခုနှစ်ကတည်းကသဘုံတို့ထိန်းချုပ်ထားတာဖြစ်ပြီးခုချိန်မှာတော့အဲ့ဒီဒေသအများစုကို Syria အစိုးရတပ်တွေကလေကြောင်းထိုးစစ်တွေလက်နက်ကြီးတွေနဲ့အချင်းချင်းတိုက်ခိုက်ပြီးတော့ပြန်လည်ထိန်းချုပ်လိုက်တာပါ။ Syria ကိုလက်တလောရောက်ရှိခဲ့တဲ့အပြစ်ပြစ်ဆိုင်ရာကြက်ချင်းနေကော်မတီဥက္ကဋ္ဌပီတာမိုရာကဒေသတော်ဝန်ဖြစ်ပွားနေတဲ့စစ်ပွဲတွေဟာကြောက်စရာကောင်းလို့နဲ့ပုံမှန်ဖြစ်နေကြအခြေအနေဖက်ကိုရောက်သွားပြီလို့ကြေညာချက်ထုတ်ပြောဆိုလိုက်ပါတယ်။လူသားချင်းစာနာမှုဆိုတဲ့အခြေခံစံနှုန်းကိုတော့မှလစ်လျူရှုပြီးမကြာခဏတိုက်ခိုက်ဖျက်ဆီးဖို့ကိုရာရည်မှားထားပုံရတယ်လို့လည်းကြေညာချက်မှာဆိုထားပါတယ်။ Damascus မြို့အနီးကလက်နက်ကိုင်တို့ဝိုင်းရံထားတဲ့ဒေသကနေဂျာရာရီနေကအစုလိုက်အပြုံလိုက်ထွက်ပြေးလာတဲ့အရေးအတွက်ဟာအဲ့ဒီဒေသကိုပြန်လည်ထိန်းချုပ်ရေးအတွက် Syria အစိုးရတပ်ဖွဲ့တို့ပြစ်ခဲ့တဲ့လကစတင်တိုက်ခိုက်ပြီးတဲ့နောက်အများဆုံးအရေးအတွက်ဖြစ်တယ်လို့ Britain အခြေစိုက် Syria လူအခွင့်ရေးလှိလာဆောင်ရေးအဖွဲ့ညွှန်ကြားရေးမှူးကပြောပါတယ်။ညအချိန်ထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက် Syria အစိုးရတပ်ကဖွင့်ပေးထားတဲ့လမ်းကြောင်းအတိုင်းအစိုးရထိန်းချုပ်ထားတဲ့နယ်မြေတွေကိုခြေကျင်တဲ့ရောကားတွေမော်တော်ဆိုင်ကယ်တွေနဲ့ပါအရက်သားတွေထွက်ပြေးလာတာဖြစ်ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အရှိတောင်အရှေ့နိုင်ငံများတင်အာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီကနေ့စတင်လိုက်တဲ့၃ရက်ကြာထိပ်သီးညီလာခံအတွင်းမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လဲဆွေးနွေးမယ့်အကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောလိုက်ပါတယ
် Issues relating to the Rakhine state in Myanmar obviously I'll be discussing
ဒီမှာမဟာဗျူဟာရေးရနဲ့လူခွင့်ရေးကိစ္စတွေကိုဆွေးနွေးရမှာမြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိုထပ်သွင်းဆွေးနွေးမှာဖြစ်တယ်လို့မြန်မာဆွေးရရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်နဲ့တွေ့ဆုံရမှာလဲဆွေးနွေးသွားမှာဖြစ်တဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်မက်ကွန်တန်ဘိုးကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်တည်းတကြောပြန်ဖြစ်ခဲ့တဲ့ပရိပခတ်ကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တိမ့်နေချီထွက်ပြေးခဲ့ရတဲ့အထိဒေသရင်းပြဿနာတစ်ခုဖြစ်ကြီးထွားလာနေတာကြောင့်စစ်နေမျိုးကထိတိညိလာကမှာမြန်မာဆွေရပေါ် PRP ပြောဆိုကိုလည်းလူခွင့်ရေးလှူရှာသူတွေတောင်းဆိုနေကြတာပါနိုင်ငံကလူခွင့်ရေးပေါ်တစ်ခုဖြစ်တဲ့ Amnesty International ကတော့ Rohingya တွေဖိနှိပ်ခံရတဲ့အခြေအနေတွေကိုမိမောင်းထုတ်ပြဖို့နဲ့ထိတ်သိညိလာကမှာမြန်မာစိုးရပေါ် PRP ပြောဆိုဖို့ဒီကနေ့မှာပဲစစ်နေစစ်ကမ်းမှာတောင်းဆိုဆန္ဒပြကြပါတယ်ထိတ်သိညိလာကအတွက်ဒေသရင်းကလူခွင့်ရေးပြဿနာတွေကြုံနေရတဲ့မြန်မာနိုင်ငံနဲ့ကမ်ဘောဒီးယားနိုင်ငံတို့ကိုပါအာဆီယံအသင်းဝင်တွေဖြစ်ဖိတ်ကြားခဲ့တဲ့အတွက်လဲဩစတြေးလျအစိုးရပေါ်လူခွင့်ရေးလှူရှာသူတွေဝေဖန်နေကြတာပါဒါပေမဲ့လည်းဩစတြေးလျနိုင်ငံကြားရေးဝန်ကြီးဂျူလီပစ်ရှော့ကတော့မြန်မာနိုင်ငံအပါအဝင်လူခွင့်ရေးပြဿနာတွေကြုံနေရတဲ့အာဆီယံအသင်းဝင်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံပြီးစီယုံသိမ်းသွင်းတာမျိုးကသာအကျိုးများနိုင်ကြောင်းပြောဆိုထားပါတယ်ထိတိညိလာကန်အတွက်ရောက်ရှိနေတဲ့အင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးရက်နိုမာဆူဒီကတော့ဒီကနေ့ဩစတြေးလျနိုင်ငံကြားရေးဝန်ကြီးနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလူသားချင်းစာနာမှုလုပ်ငန်းတွေမှာအကူအညီပေးနိုင်ရေးဆွေးနွေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်
အမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံမဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့ယူဆနေကြတဲ့အတွက်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယောင်ဟိုနဲ့ဆွီဒင်ဝန်ကြီးချုပ်စတီဖန်လော့ဖန်တို့စတော့ခ်ဟ ோம் မြို့မှာဒီကနေ့ခရတွေ့ဆုံခဲ့တဲ့အပေါ်အများကအာရုံစိုက်ခဲ့ပါတယ်။မေလမကုန်ခင်အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံမဲ့အစီအစဉ်အတွက်ဆွီဒင်နိုင်ငံကကြားဝင်စီစဉ်ပေးနေတယ်လို့လည်းသတင်းတွေထွက်နေတာပါ။တချို့ကတော့မြောက်ကိုရီးယားမှာရှိနေတဲ့ဆွီဒင်တန်ယုံကသင့်အမေရိကန်ကိုစားတန်တမန်အကျိုးဆောင်ပေးနေတဲ့ဆွီဒင်နိုင်ငံဟာမြောက်ကိုရီးယားမှာဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားတွေကိစ္စကိုစစ်ဆက်ပေးနေတာဖြစ်နိုင်တယ်လို့လည်းသုံးသပ်ပါတယ်။မြောက်ကိုရီးယားရဲ့nuclear အစီအစဉ်နဲ့ပတ်သက်လို့မြောက်ကိုရီးယားကောင်းဆောင် Kim Jong Un နဲ့တွေ့ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်မှသဘောတူထားတာပါ။ဒါပေမဲ့လည်းတွေ့ဆုံမဲ့နေ့ရက်နဲ့အချိန်အတိအကျကိုတော့မတတ်မရသေးပါဘူး။ထိပ်တီးတွေ့ဆုံမှုနဲ့ပတ်သက်လို့ Washington မှာလည်းတောင်ကိုရီးယား၊ဂျပန်နဲ့အမေရိကန်ထိပ်တန်းတန်တမန်တွေဒီကနေ့ဆွေးနွေးကြပါတယ်။တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီး Kang Kyung-wa ကဂျပန်နိုင်ငံခြားရေးဝန်ကြီး Taro Kono ဟာအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson တည်တင်းပတ်တဲ့ရတုကဖေရှားခံခဲ့ရပြီးနောက်ယာယီနိုင်ငံခြားရေးဝန်ကြီးတာဝန်ယူထားတဲ့ဒုတိယနိုင်ငံခြားရေးဝန်ကြီး John Sullivan နဲ့တွေ့ဆုံဆွေးနွေးခဲ့တာပါ
။မြောက်ကိုရီးယားနဲ့တန်တမာရေးဆက်ဆံနေတိုးမြင့်မှုရှိနေကြမှာပဲ။အမေရိကန်နဲ့တောင်ကိုရီးယားတို့ကြားနှစ်ဆင်ချင်းပါလို့ရှိတဲ့ပူးတွက်စည်းလေ့ကျင့်မှုတွေကိုအင်အားနဲ့ချိန်ကာလရှော့ချသွားဖို့ဆုံးဖြတ်လိုက်ကြောင်းသတင်းတွေထွက်ပေါ်လာပါရတယ်။တပ်ဖွဲ့ဝင်ထောင်ထောင်ချီပါဝင်ပြီးနှစ်ဆင်ຫນွေဦးရာသီရောက်တိုင်းချင်းပါလို့ရှိတဲ့ Key Resolve နဲ့ Foreign Eagle ပူးတွက်စည်းလေ့ကျင့်မှုအစီအစဉ်ရှင်းလာစမ်းစတင်တဲ့အခါအရင်ကလိုနှစ်လကြာလေ့ကျင့်မှုတွေစားတစ်လသာလေ့ကျင့်တော့မှာဖြစ်တဲ့ကြောင်းတောင်ကိုရီးယားစစ်ပတ်ဆိုင်ရာအသံဝိုင်းကိုကူကပြီးရုံးဟပ်သတင်းဌာနကဖော်ပြလိုက်တာပါ။ဒီချိန်မှာအမေရိကန်ရဲ့မဟာဗျူဟာမြောက် B1B ပုံကျဲလေယာဉ်တွေနဲ့နျူကလ িয়ার စွမ်းအင်သုံးလေယာဉ်တင်သင်္ဘောတွေတော့ပါမမဟုတ်ဘူးလို့လည်းဆိုပါတယ်။ကွန်ပျူတာနဲ့တရုတ်ဖို့လေ့ကျင့်တဲ့ Key Resort ပူးတွက်စည်းလေ့ကျင့်မှုကိုတော့ရှင်းလာလေစတင်ချိန်မှာဖြစ်ပြီးပုံမှန်အတိုင်းသတင်းနှစ်ပတ်ကြာမယ်လို့လည်းသတင်းကဖော်ပြခဲ့တာပါ။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွက်စည်းလေ့ကျင့်မှုတွေကိုတော့ပြီးခဲ့တဲ့လတဲ့တောင်ကိုရီးယားနိုင်ငံပျုံချမ်းမြောက်မှာဆော့အစီအိုလံပစ်အားကစားပွဲတွေကျင်းပနေတဲ့အတွက်ရွှေ့ဆိုင်းထားတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်အာမီမြို့ကအပြည်ပြည်ဆိုင်ရာတက္ကသိုလ်ဝင်အတွင်းအသစ်ဆောက်လုပ်ထားတဲ့လူကုသရာပြိုကျရာမှာသေဆုံးသူ6ဦးရှိသွားပါပြီ။ရှစ်လန်းသွားအမြန်လမ်းမှကြီးပေါ်ဖြတ်ပြီးတော့ဆောက်ထားတဲ့သရာပြိုကျရာမှာလူ9ဦးထပ်မံတဲ့တရားရသတ်တလို့ကားတွေလည်းပျက်စီးခဲ့ရပါတယ်။တရားရပြီးဆဲုံရောက်လာသူတွေဟာအညုံမဲဆွဲရပုံပယ်ရာနဲ့အယိုးကျိုးရာတွေလောက်သာဖြစ်ကြပြီးအခြေအနေတွေတည်ငြိမ်နေတယ်လို့ကန်ဒယ်ဒေတာဆိုင်ရာစေပညာဌာနကဒေါက်တာမတ်ခ်မက်ကနီကကြားရပြနေမှာပြောပါတယ်။ဖလော်ရီဒါပြည်နယ်ရဲ့အထွတ်အထိပ်တော်အမတ်မတ်ကိုရိုဘီယိုကအခင်းဖြစ်ရာနေရာကိုမနေ့ကတော့ရောက်ကြည့်ရှုခဲ့ပြီးတော့တရားကိုထိန်ထားတဲ့ကြိုးတွေယော်လာလို့ဆက်လို့ရေးအင်ဂျင်နီယာတွေကအဲ့ဒီကြိုးကိုတင်းမို့လုပ်တဲ့အချိန်မှာပြိုကျသွားတာလို့ Twitter မှာရေးပါတယ်။တက္ကသိုလ်ကျောင်းသူကျောင်းသားတွေနဲ့အနီးနားကရက်သားတွေအမြန်လမ်းမကိုဖြတ်ပြီးတော့တွားရလွားရလွယ်ကူစေဖို့ရွယ်ပြီးအဲ့ဒီတရားကိုဒေါ်လာ14သက်တမနဲ့တန်းအကုန်ကျခံဆောက်လုပ်ခဲ့တာဖြစ်ပါတယ
်။ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်တင်ဆက်နေတာမို့နားဆင်နိုင်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားရပါမယ်ဩစတြေးလျနိုင်ငံမှာကျင်းပနေတဲ့အာဆီယံဩစတြေးလျထိပ်သီးညီလာခံမစတင်ခင် AI ခေါ်နိုင်ငံကလူအခွင့်အရေးအဖွဲ့ကြီးနဲ့အခြားလူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကအာဆီယံဒေသတွင်းဆိုးရွားနေတဲ့ရိုဟင်ဂျာရေးကိစ္စအပေါ်မီးမောင်းထိုးပြနိုင်မှုနဲ့မြန်မာအစိုးရကိုနိုင်ငံကကဖိအားပေးရေးတောင်းဆိုဖို့မတ်လ16ရက်တောက်ကြနေ့ဒီကနေ့မှာပဲဆစ်ဒနီမြို့မှာဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဒီအခြေအနေကိုဆက်ပြီးတင်ပြကြပါတယ်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီကနေ့မှာစတင်လိုက်တဲ့3ရက်ကြာထိပ်သီးညီလာခံမှာအာဆီယံဒေသတွင်းဆိုးရွားနေတဲ့လူအခွင့်အရေးအခြေအနေတွေပေါ်အထူးသဖြင့်ရိုဟင်ဂျာတွေအခွင့်အရေးချိုးဖောက်ခံနေရတာကိုမီးမောင်းထိုးဆွေးနွေးပေးကြဖို့နဲ့ရခိုင်အရေးကောင်းမွန်တဲ့လူဆောင်ချက်တွေပေါ်လာအောင်မြန်မာအစိုးရကိုနိုင်ငံတကာကဖိအားတွေတိုးပေးလာဖို့ဆိုပြီးဆစ်ဒနီမြို့စေကမ်းမှာ AI အဖွဲ့အပါအဝင်အခြားလူအခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုဆန္ဒပြခဲ့ကြတာပါဒီလိုဆန္ဒပြရတာနဲ့ပတ်သက်လို့လန်ဒန် AI ရုံးချုပ်ကပြောခွင့်ရပုဂ္ဂိုလ်Olaf Blunkis ကရှင်းပြပါတယ
် It's an opportunity to really discuss human rights in the region and one of the biggest human rights crises is facing Asia what's happening to the Rohingya in Myanmar when we from Amnesty International want to see if
Australia နဲ့ ASEAN နိုင်ငံခေါင်းဆောင်တွေကြားဆွေးနွေးမှုမှာကျင်းပမယ်ညီလာခံကဒေသတွင်းကလူခွဲအခြေအနေတွေကိုဆွေးနွေးဖို့အခွင့်အရေးတစ်ခုဖြစ်ပါတယ်ကမ္ဘာပေါ်ကအကြီးအမားဆုံးလူခွင့်ချိုးဖောက်မှုကြီးတွေကတစ်ခုကတော့အာရှဒေသမှာဖြစ်ပြီးမြန်မာနိုင်ငံက Rohingya တွေပေါ်ကျူးလွန်နေတာဖြစ်ပါတယ်ကျွန်တော် AI အဖွဲ့ကြီးအနေနဲ့တွေ့ကြတာကတော့ဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့ကမ္ဘာခေါင်းဆောင်တွေအနေနဲ့ရိုဟင်ဂျာပြဿနာကိုဆွေးနွေးပြီးရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်လင်းဖယ်ရှားနေတာတွေကိုရပ်တန့်သွားအောင် ဒေါ်ဆန်းစုကြည်နဲ့မြန်မာအစိုးရကိုပီအာပေးစေချင်ပါတယ်
။အာဆီယံနဲ့ဩစတြေးလျဒေသဆွေးနွေးပွဲကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာမတ်လ16ရက်ဒီကနေ့ညနေ 4:00 လောက်မှာရန်ကုန်မြို့ကနေထွက်ခွာသွားပြီးဒီသတင်းပတ်ကုန်ကျင်းပမဲ့ဆွေးနွေးပွဲတွေကိုတက်ရောက်မှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်နဲ့အတူအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့အခြားတာဝန်ရှိသူတွေလိုက်ပါသွားကြပါတယ်။ဒေါ်ဆန်းစုကြည်တက်ရောက်မဲ့3ရက်ကြာထိပ်သီးညီလာခံအတွင်းရခိုင်အရေးနဲ့ပတ်သက်လို့ဆွေးနွေးသွားမယ်အကြောင်းဩစတြေးလျဝန်ကြီးချုပ်မယ်ကွန်ထမ်ဘူးကပြောပါတယ်စီးပွားရေးမဟာဗျူဟာရေးနဲ့လူအခွင့်အရေးကိစ္စတွေကိုဆွေးနွေးရမှာမြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိုထည့်သွင်းဆွေးနွေးမှာဖြစ်တယ်လို့မြန်မာအစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာလဲဆွေးနွေးသွားမှာဖြစ်တဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လတည်းတကြော့ပြန်ဖြစ်လာတဲ့ပြည်ထောင်ခတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တိမ့်နဲ့ချီထွက်ပြေးခဲ့ရတဲ့အထိဒေသတွင်းပြဿနာတစ်ခုအဖြစ်ကြီးထွားလာနေတာကြောင့်စစ်တနေမျိုးကထိပ်သီးညီလာခံမှာမြန်မာအစိုးရဘော်ဖီအာပီပြောဆိုဖို့ကိုလူအခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ် Human Rights Watch လူအခွင့်အရေးအဖွဲ့ကလည်းမြန်မာနိုင်ငံအပါအဝင်အာဆီယံအဖွဲ့ဝင်တွေရဲ့လူအခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ဩစတြေးလျအစိုးရကဖီအာပီပြောဆိုဖို့ကိုလည်းတိုက်တွန်းထားပါတယ်ဒီထိပ်သီးညီလာခံအတွင်းဒေသတွင်းကလူအခွင့်အရေးပြဿနာတွေနဲ့ကြုံနေရတဲ့မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတို့ကိုဒီထိပ်သီးညီလာခံကိုဖိတ်ကြားခဲ့တဲ့အတွက်လဲဩစတြေးလျအစိုးရအပေါ်လူအခွင့်အရေးလှုပ်ရှားသူတွေကဝေဖန်နေကြတာပါဒါပေမဲ့လည်းမြန်မာနိုင်ငံအပါအဝင်လူအခွင့်အရေးပြဿနာကြုံနေရတဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုထိတွေ့ဆက်ဆံစီယုံသိမ်းသွင်းတဲ့နှီးမျိုးကသာအကျိုးများနိုင်မှာဖြစ်ကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘီရှော့ကတုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
တော်ရရှိများရှင်မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေးပန်းစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်မြန်မာနိုင်ငံသားတွေရဲ့လူမှုဘဝဒီနေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အပြစ်ကများနေပါသလားအင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝယ်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
အနောက်ပြန်စနေည VOA တိုင်းရိုက်လေလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ဥကိုနီအမှုစစ်ဆေးကြားနာမှုအခြေအနေကိုကြည့်အောင်ပါ NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေဥကိုနီအမှုကိုဆက်လက်ကြားနာစစ်ဆေးနေရမှာဒီကနေ့မှာတော့ပြန်ခေါ်တက်တွေကိုခေါ်ယူစစ်ဆေးတဲ့အထက်ရဲမှုတင်မောင်ဆွေရဲ့ထွက်ဆိုချက်တွေကတန်တရာဖြစ်စရာတွေရှိခဲ့တယ်လို့တရလိုရှင်းနေဥနေလာက VOA ကိုပြောပါတယ်ဒီအခြေအနေကိုတော့ကိုကောင်းဆန်ဟင်းကတင်ပြပါမယ်
တရားလွတ်တော်ရှိနေဥကိုနီလှုပ်ကြံတက်ပြတ်မှုအတွေ့တန်တရားရှိခံထားရသူကြီးလင်းအဝင်းစော်ဇေယျဖြိုးနဲ့မကြာသေးခင်ကအမခံရသွားတဲ့အဝင်းထွန်းတို့ရဲ့အမှုအတွေ့ပြန်ခေါ်တက်တွေတွေစစ်ဆေးရမှာတော့38ယောက်ရှိသွားပြီဖြစ်ပါတယ်အဲ့ဒီလိုအမှုအတွေ့ပြန်ခေါ်တက်တွေတွေကိုစစ်ဆေးရမှာတော့မနေ့ကထွက်ဆိုခဲ့တဲ့ရဲမှုတင်မောင်ဆွေရဲ့ထွက်ဆိုချက်တွေကတန်တရားဖြစ်ပေါ်ရာရှိခဲ့တယ်လို့တရားလိုရှိနေဥနီလက VOA ကိုပြောပါတယ်
ရုပ်တင်မောင်တူစီရဲ့ဆက်စုပ်ချက်ကကျွန်တော်တို့တနေရာဖြစ်ဖွယ်ရှိခဲ့တယ်တနေရာဖြစ်ဖွယ်ရှိခဲ့တယ်သူကတရားဥပဒေမှာတူတာဝန်ယူဆောင်ရဲအမှုမှာသူကမှန်ကန်စွာဆက်စုပ်ချက်မရှိဘူးတနေရာဖြစ်ဖွယ်ကောင်းတဲ့ဆက်စုပ်ချက်တွေပြီးခဲ့တယ်ဆိုတဲ့ချက်ကိုရုံးပြောချင်ပါတယ်ရုပ်တင်မောင်တရားမှုတွေရဲ့အရာကြီးဖြစ်ပါတယ်ဒါလူပိနားလေးကိုပြောတဲ့စကားလုံးပဲနောက်တစ်ခုကပါတယ်ဆိုတော့ဒီသူ့အနေနဲ့ရုပ်တင်မောင်ဆွေအနေနဲ့တရားဥပဒေမှာထွက်တဲ့ခါကျတော့
မနေ့ကပြန်ခေါ်တက်တည်အနေနဲ့လာရောက်ထွက်ဆိုတဲ့ပြည်ခိုင်မျိုးပါတီကမိုင်းဖြတ်ပြည်သူ့လွတ်တော်ကိုယ်တည်းဦးလင်းစော်ထွန်းကရှင်းနေဦးကိုနီလှုပ်ကြံမှုမှာပါဝင်သူအောင်စိုးလို့တည်ထားတယ်ဆိုပြီးမှားယွင်းထွက်ဆိုခဲ့တာပါအဲ့ဒီလိုလွတ်တော်ကိုယ်တည်းတရားအနေနဲ့တရားခွင်မှာမှားယွင်းထွက်ဆိုခြင်းဟာတရားဥပဒေအကြောင်းအရာအရေးယူလို့ရတယ်လို့ရှင်းနေဦးရောဘဆန်းအောင်က VOA ကိုပြောပါတယ
်ဒီရဖြိုးအကာအဝယ်ပေးဖို့အတွက်ကိုဒီရဖြိုးအကာအဝယ်ပေးဖို့အတွက်ကိုသူကအဝင်းစော်အဝင်းခိုင်မဟုတ်ဘူးအဝင်းစော်ပုံချပြီးတော့ပြင်းပြင်းထန်ထန်ပုံချပြီးထွက်ဆိုပေးတာကြီးကျွန်တော်တွေ့ရပါတယ
်ဒ ဒီကနေ့မှာလဲပြန်ခေါ်သက်သည့်အဖြစ်ရဲအရာရှိ2ဦးနဲ့ဇီယာဖြိုးရဲ့ကုမ္ပဏီဝန်ထမ်း2ဦးကိုခေါ်ယူစစ်ဆေးခဲ့တာဖြစ်ပါတယ်။ဒီကနေ့ကြားနာစစ်ဆေးမှုဟာအချိန်90မြောက်လဲဖြစ်ပါတယ်။လာမယ့်အပတ်ကြာသပတေးနေ့မှာတော့တရားခံတွေကိုစတင်စစ်ဆေးတော့မှာလဲဖြစ်ပါတယ်ခင်ဗျာ
။ VOA သတင်းတော့ကောင်းဆန်ဟင်းဖြစ်ပါတယ်ခင်ဗျာ။အခုတခါတော့အကျဉ်းထောင်အကျဉ်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်တဲ့အခြေအနေတရက်ကိုလဲနားဆင်ရဖို့ရှိပါတယ်။စီပီဒီဘကတင်းမာမှုနဲ့နယ်မြေမတည်ငြိမ်မှုတွေကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီ1လအတွင်းမှာကိုအနည်းဆုံးအရသား36ဦးဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကသတင်းထုတ်ပြန်လိုက်ပါတယ်။အရသားအစိုးရလက်ထက်ဒီမိုကရေစီစံနှုန်းနဲ့မညီတဲ့အငင်းပွားပွဲဥပဒေတွေနဲ့အမှုဖွင့်တရားစွဲဆိုခံရသူတွေများလာတယ်လို့အကျဉ်းထောင်တွေထဲမှာလည်းကျန်းမာရေးဆောင်ရှောက်မှုအားနည်းတာအကျဉ်းထောင်နဲ့အကျဉ်းသားဦးရေမမျှတတာတွေကြောင့်နိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားတွေရဲ့ကျန်းမာရေးကစိုးရိမ်စရာအနေအထားမှာရှိနေတယ်လို့လည်းပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းတာတဲ့မတ်စုမွန်ကတင်ပြပါမယ်။
အစိုးရတက်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ကချင်လွတ်မြောက်ရေးတပ်တို့ကြားတိုက်ပွဲတွေဖြစ်ပြီးတော့စစ်ရေးတင်းမာနေတဲ့အချိန်မှာပဲကချင်တပ်ဖက်ကလီစုတိုင်းရင်းသား28ဦးကိုဖမ်းဆီးခဲ့တယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နယ်မြေမတည်ငြိမ်မအေးချမ်းနိုင်သေးပဲလုံခြုံရေးစိုးရိမ်စရာဖြစ်နေတဲ့ရခိုင်ပြည်နယ်စစ်တွေမျိုးကအစိုးရရုံးလွှတ်တော်နဲ့အစိုးရအဖွဲ့ဝင်တို့ရဲ့နေအိမ်ဘုံးပေါက်ကွဲမှုတွေကြောင့်လည်းလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကတန်တရားရှိသူတွေကိုဖမ်းဆီးထိန်းသိမ်းနေတာဖြစ်ပါတယ်။အခုလိုဖေဖော်ဝါရီလ1လထဲမှာပဲအရသား36ယောက်ဖမ်းဆီးခံရတဲ့အနေအထားဟာစီးရဲတင်းမာမှုတွေနဲ့နည်းမြေမငြိမ်သက်မှုတွေကြောင့်အရက်သားပြည်သူတွေရဲ့လုံခြုံမှုကစိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ APPB နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့အတွေ့အမှုဥတိတ်နိုင်ကတုံ့တက်လိုက်ပါတယ်
ဒီပတ်ပိုင်းမှာတိုင်းပြည်ကမတူညီဖြစ်နေတဲ့ဒေသလေးတိုင်းမဒေသလေးမှာစိတ်ပြပူနေတဲ့အခြေအနေလေးကပုံပြီးတော့များလာပုံပြီးစိုက်လာတယ်ဆိုတဲ့အခြေအနေကြောင့်လို့ဒီအဖက်ဟောတိုင်းသားဖွဲ့စည်းလေးကတော့ဆိုရစစ်စစ်ဖက်ကတော့အဖက်စည်းလေးပုံများလာတယ်ဆိုတဲ့စစ်စစ်မျိုးရှိတယ်နောက်တစ်ခါစစ်ပူရဲဆိုတဲ့စစ်စစ်ကလည်းဒီပထမကအကုန်ပိုင်းတိုင်းရှိမှပုံပြီးတော့နေရာစိတ်စိတ်ကြီးဖြစ်လာတဲ့နေထိုင်မှုတွေဖြစ်လာတယ်အကြံပြုလို့လည်းဒီအဖွဲ့အစည်းတွေစစ်စစ်တွေလည်းပုံကြားလာတယ်လို့ပြောကြလို့ရပါတယ်
ဒါအပြင်ပြင်ဆင်ဖို့အတွက်လွတ်တော်နေရမှာအခြေတည်ဆွေးနွေးနေကြစေငင်းငင်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဥပဒေငိမ့်စုစီပုံမှကြောင့်လည်းအမှုဖွင့်တရားစွဲဆိုခံရသူတွေများလာတာကြောင့်အရက်သားအစိုးရလက်ထက်မှာဒီမိုကရေစီစံနှုန်းနဲ့မညီတဲ့ဥပဒေပုံမှတွေကိုပြင်ဆင်ပယ်ဖျက်ဖြစ်ဖို့လိုနေပြီလို့လည်းဦးတိန်နိုင်ကပြောပါတယ
်ဒီငိမ့်စုစီပုံမှနဲ့ပေါ့လေဖမ်းနေတာကတော့လာတိုင်းလူလူအဖမ်းစီရှိနေတဲ့ဆိုတဲ့ပုံစံမျိုးဖြစ်တယ်ဆိုတော့ဒီကာကွယ်မှုလို့ငိမ့်စုစီပုံမှကိုလည်းလိုအပ်ပြပြကုတ်တွေကျွန်တော်တို့ကတော့အစင်းစိုက်တိုက်တွန်းနေတာပဲလေအဲ့ဒီထဲမှာလည်းကျွန်တော်တို့ပုံမှန်ဥမာပုံမှန်900 900ခန့်ဖောက်ပြီးနေတယ်ကလာဒူပုံမှန်လေးတွေအများကြီးရှိပါတယ်ဒါကြောင့်မလို့ဒါလေးကိုတော့ပြပြီးတော့ပုံတတ်တဲ့ပြင်ဆင်တဲ့ပြေတဲ့ကိစ္စလေးကျွန်တော်တို့တိုက်တွန်းနေတာပါ
လက်တော်အချင်းချခံနေရတဲ့ writer သတင်းသမားတွေပါဝင်ကချင်တရုတ်ဆရာနှစ်ယောက်နဲ့နိုင်ငံရေးအကျဉ်းသားတချို့ရဲ့ကျန်းမာရေးကလည်းစိုးရိမ်စရာအခြေအနေမှာရှိနေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းကသတင်းထုတ်ပြန်ပါတယ
်ဟုတ်ကဲ့ဆိုင်ကျန်တို့ပါလို့ဆိုလို့ရှိရင်တော့နှစ်ပတ်နေဆက်မှုတွေလည်းတော်တော်ခံရရတယ်ထောင်ထဲမှာလည်းတော်တော်ကြာလာပြီဆိုတဲ့အခါကျတော့ဟိုပါပြီးတော့အဆက်အရွယ်ရကောဟိုနှစ်ပတ်နေဆက်မှုခံရတဲ့အနေအထားတွေရောသူတို့တွေနဲ့ကတော့ကျန်းမာရေးတော့မကောင်းဘူးဆိုတဲ့ကိစ္စဆိုးွားလာတယ်ဆိုတဲ့ကိစ္စကတော့အကျဉ်းထောင်ထဲမှာကဒီကျမရေးဆက်ဆောင်မှုနဲ့ဒီအစားအသောက်လေထိုင်ရကအနိုင်ချုပ်တဲ့အခြေအနေလေးရှိပါတယ်ဆိုတော့ကျမရေးဆက်ဆောင်မှုနဲ့ပတ်သက်တာအပြင်မှာကတော့ကျွန်တော်နိုင်ငံကဆေးရုံချင်းလေးမှာကျမရေးအထောက်အပံ့ပစ္စည်းတွေဆိုးွားလေမလုံလောက်တဲ့အခြေအနေမျိုးဖြစ်နေတဲ့အခါကျတော့ဟိုအကျဉ်းထောင်ကြီးကမှဆိုတော့ပို့ပြီးတော့ဆိုးတာပေါ့ဆိုတော့ဟိုအကျဉ်းထောင်ထဲမှာကတော့ဒီနေရာထိုင်တာစားတော့ထောက်တာကအားလုံးကကျက်ပဲဆိုတဲ့နေရာမျိုးဖြစ်တဲ့အခါကျတော့တချို့ကအဲ့အန်နေတော့မှဟိုထိခိုက်နိုင်တဲ့အခြေအနေမျိုးကြီးကျုံ့ရတာကိုလည်းကျွန်တော်ကြားနေရပါတယ်
ဒါဟာမြန်မာနိုင်ငံတစ်ဝက်ကအကျဉ်းထောင်တွေထဲမှာအကျဉ်းထောင်နဲ့အကျဉ်းသားမမျှတမှုတွေကြောင့်တကူရေးတန့်ရှင်းမှုတောက်သုံးရည်နဲ့ကျန်းမာရေးဆောင်ရှောက်မှုလိုအပ်ချက်တွေများလာနေလို့ဖြစ်တယ်လို့လည်းဦးတိန်နိုင်ကပြောပါတယ
်ဒီအကျဉ်းသားဥယျာဉ်ကဝန်ဆက်နိုင်တဲ့ဥယျာဉ်ကအဆမတများနေတယ်ပေါ့လေအကျဉ်းထောင်တွေအကျဉ်းစခန်းတွေမှာက6000လောက်ပဲဝန်ဆက်နိုင်ပြီးတော့အခုက9000 9000တစ်သိန်းလိပါထိဖြစ်လာတဲ့အနေအထားမျိုးဆိုတဲ့အခါကျတော့ဒီအကျဉ်းသားတွေကိုစီမံခန့်ခွဲဖို့လာဝန်ထမ်းမလိုလောက်တဲ့ကိစ္စမျိုးတွေအကျဉ်းသားတွေရဲ့နေရေးထိုင်ရေးစားရေးတောက်ရေးအတွက်ကိစ္စမျိုးတွေမပေးနိုင်တဲ့ကိစ္စပေါ့လေအဲ့ဒါမျိုးတွေကလက်ကဖြစ်လာတဲ့အခါကျတော့ရေးတကြီးလိုအပ်နေတာကအကျဉ်းထောင်တွေမှာအကျဉ်းသားတွေကိုရှော့ထဖို့နဲ့နောက်ထပ်အကျဉ်းသားတွေအများများ ချက်နေတဲ့ကိစ္စကိုဘယ်လိုကောက်ွယ်တားဆီးရမလဲဆိုတဲ့ကိစ္စကဟိုအရေးကြီးတယ်လို့ထင်ပါတယ်။အလေးကကျွန်တော်တို့ policy ဘူဝါဒလို့ထပ်မှပြီးတော့လုံဆောင်မှာကဖြစ်နေကြတာ
။အကျဉ်းဆောင်စနေပြုတ်ပြင်းပြောင်းလဲဖို့အရေးကြီးလိုအပ်နေပြီဖြစ်လို့အကျဉ်းသားတွေပြည့်သိနေတဲ့အကျဉ်းဆောင်တွေကနေတရားဥပဒေနဲ့အညီအကျဉ်းသားလျှော့ချတဲ့အစီအစဉ်တွေအပါအဝင်အကျဉ်းဆောင်စနေပြုတ်ပြင်းပြောင်းလဲရေးဆိုင်ရာအကြံပြုချက်တွေကိုအစိုးရလွှတ်တော်နဲ့သက်ဆိုင်ရာအကျဉ်းဦးစီးတာဝန်ရှိတဲ့သူတွေကိုမြန်မာနိုင်ငံမျိုးသားလူခွေကော်မရှင်ရဲ့ကွင်းစင်လေ့လာချက်တွေနဲ့အကျဉ်းသားရေးလှုပ်ရှားနေတဲ့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်း AAPPB တို့ကဥဆောင်ပြီးတော့ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်
။မဆုမွန်ဆက်သွယ်အမေမြန်တင်ပြခဲ့တာပါ။မြန်မာပြည်ဆိုင်ရာသတင်းတွေတင်ဆက်ပြီးအခုတခါတော့ American Russia နဲ့ဆိုင်တဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြချင်ပါတယ်။2016 American ရွေးကောက်ပွဲကိုထိခိုက်ပျက်စီးအောင်ကျောင်းဝင်နှောက်ရတာတွေစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးရုရှားနိုင်ငံကအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်အများအပြားကိုအမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ဂျာတာပရီနီကဒဏ်ခတ်ပိတ်ဆို့လိုက်တဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်း19ခုထဲမှာပီကရလာကအမေရိကန်တရားရေးဌာနရဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကစွဲချက်တင်ခဲ့သူ73ဦးလည်းပါဝင်ပါတယ်။ဒါ့အပြင်ပြည်ထောင်နိုင်ငံကရုရှားသူဟောင်းကိုအစိတ်ခတ်တဲ့အမှုရဲ့နောက်ကွယ်မှာရုရှားပါဝင်ပတ်သက်နိုင်ွယ်ရှိတယ်လို့လဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ် VOA သတင်းနောက်ဇယ်လတီစာဟုတ်သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြမှာပါ
ဗြိတိန်နိုင်ငံကရုရှားသံတမန်23ဦးကိုတိုက်ပီတွင်ကနင်ထုတ်ပြီးသရှုံးလုံးမှုကိုတိုက်ဖြတ်ဖို့နီလန်ပေါင်းစုံကိုလှုပ်ဆောင်သွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောလိုက်ပြီးတရားကြမှာပဲအမေရိကန်ကလည်းရုရှားပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်တယ်လို့ကြေညာလိုက်ပါတယ်ဒါပေမဲ့ရုရှားဆိုရကတော့ဗြိတိန်နိုင်ငံကအစိတ်ခတ်မှုဟာသူတို့ရဲ့လက်ချက်မဟုတ်ဘူးဆိုပြီးတော့ညှင်းဆို့ထားပါတယ်။သမ္မတထရမ့်ဟာရုရှားပေါ်ချက်ချင်းပြစ်တင်ရှုတ်ချတာမဟုတ်ခဲ့ပေမဲ့နောက်ပိုင်းမှာတော့သူကဗြိတိန်ပြင်သစ်ဂျာမနီနိုင်ငံတွေနဲ့အတူပူးတွဲပြီးတော့ဒီတိုက်ခိုက်မှုကိုရှုတ်ချကြောင်းကြေညာတဲ့အထက်မှာပါဝင်ခဲ့ပါတယ
်။
ကျွန်တော်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့စကားပြောခဲ့ပါတယ်။ကျွန်တော်တို့ဒီကိစ္စကိုတော်လေးဆွေးနွေးပြောဆိုပြီးခဲ့ပြီးအလွန်လဲဝမ်းနည်းဖို့ကောင်းတဲ့အခြေအနေပါ။ဒီတိုက်ခိုက်မှုရဲ့နောက်ကွယ်မှာရုရှားတွေပါဝင်ရပါတယ်။ဒါမျိုးကဘရောမှာမှဖြစ်တဲ့လို့ကျွန်တော်အနေနဲ့လည်းဒီကိစ္စကိုအလေးနဲ့ထားဆောင်နေပြီးတခြားသူတွေလည်းဒီလိုပဲလို့ထင်ပါတယ
်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာဂျာဝင်နောက်ဆက်ခဲ့တာနဲ့အရေးပါတဲ့အခြေခံစောင့်အုံတွေကိုခိုးဝင်ခဲ့တာအပါအဝင်တခြားဖြတ်လို့ဖျက်ဆီးဖြစ်အောင်လုပ်ခဲ့တာတွေအတွက်ဆိုပြီးတော့ရုရှားရဲ့စိုက်ဘာတိုက်ခိုက်သူတွေပေါ်မှာပြစ်မှတ်ထားပြီးတော့အမေရိကန်ကဒဏ်ခတ်ပိတ်ဆို့ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့ရတဲ့အထက်မှာလူပုဂ္ဂိုလ်13ဦးအပြင်ရုရှားစစ်တပ်ထောက်လှမ်းရေးနဲ့စိန့်ပီတာစဘတ်အခြေစိုက်internet သုတေသနအေဂျင်စီတွေကိုလည်းအမိမဲစင်းထဲမှာထည့်သွင်းခဲ့တာဖြစ်ပါတယ်။အဲဒီလူပုဂ္ဂိုလ်73ဦးတွေကတချို့တွေကတော့ရုရှားဆိုရနဲ့နှီးဆက်သူတွေဖြစ်ပါတယ်။အခုချမှတ်လိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေဟာအမေရိကန်ကရုရှားပေါ်လက်ရှိချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုပိုပြီးတင်းကျပ်လိုက်တာထက်မပိုဘူးလို့ Atlantic Council အဖွဲ့ကနိုင်ငံရေးအကဲခတ် Brian O'Toole က VOA ကိုပြောပါတယ
်taken a set of actions that
you were seeing ခံစားဖြစ်တဲ့ Kremlin အစင်ခံစားတွေကနောက်ထပ်အဖွဲ့အစည်းတွေဒါမှမဟုတ်လူပုဂ္ဂိုလ်တွေကိုသူတို့အနေနဲ့အရေးယူပိတ်ဆို့တာတွေလုပ်ခဲ့တင်ပါတယ်အဲ့လိုဆိုရင်ရုရှားသမ္မတပူတင်ရဲ့နှိမ့်ချက်သူတွေကိုပိုးပြီးတော့ထိမှာဖြစ်ပါတယ်ပြီးတော့သူနဲ့သူ့ရဲ့ crony တွေပတ်စံတွေတင်ထားတဲ့နေရာတွေကိုလည်းပိုးပြီးတော့ထိစေမှာဖြစ်ပါတယ
်ရုရှားရဲ့ကျူးကျော်ရန်စားမှုတွေကိုရင်ဆိုင်ဖို့အတွက် American ပြည်ထောင်စုအနေနဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့ British နိုင်ငံနဲ့အတူရပ်တည်ဆောင်ရွက်တင်တယ်လို့လည်း Brian O'Toole ကပြောပါတယ်အမေရိကန်နဲ့ရုရှားနိုင်ငံဆက်ဆံရေးဟာရုရှားရဲ့အပြုတ်မှုပေါ်မှာမူတည်နေတယ်လို့လည်းအင်မီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒက်စ်ကကြော်ဆိုရင်းနေမှာပြောကြားလိုက်ပါတယ
် They're going to have to decide whether or not they want to be a good actor
သူတို့အနေနဲ့ကောင်းတဲ့သူဖြစ်ချင်သလားမကောင်းတဲ့သူဖြစ်ချင်သလားဆိုတာသူတို့ဟာသူတို့ဆုံးဖြတ်ရမှာဖြစ်ပါတယ်ကျမတို့ခုချိန်ထိလုပ်ခဲ့တာတွေကိုကြည့်ရင်ရှင်တို့မြင်နိုင်မယ်လို့ထင်ပါတယ်ရုရှားဘက်ကသူတို့ရဲ့အပြုတ်မှုတွေပြောင်းဖို့မဆုံးဖြတ်မချင်းကျမတို့အနေနဲ့ရုရှားပေါ်မှာခက်တင်တင်ကင်တွယ်ဆောင်သွားမှာဖြစ်ပါတယ်
ရုရှားဆိုရဘက်ကလည်းအမေရိကန်နဲ့ဗြိတိန်နိုင်ငံတွေအပေါ်လက်တုံ့ပြန်သွားမယ်လို့ကြုံဝါပြောဆိုထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ1925 32တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုတော့ဒုတိယပိုင်းနိုင်ဝက်အတွင်းမှာအမျိုးသမီးကန္တာသုတဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တာတင်ဆက်တဲ့အခါမှာတော့
Stephen Hawking's ကစัจ java လာဤအကြောင်းပရမအနုမြူတွေအကြောင်းကိုလူဘိနားလည်အောင်သူရှင်းပြနိုင်တဲ့စာအုပ်တွေရေးပြီးတော့သူကိုယ်တိုင်လည်းပညာပေးဟောပြောပွဲတွေလုပ်တဲ့အခါမှာလူတွေကအယံကိုနားလည်သွားတယ်သူရဲ့စာအုပ်နာမည်ကအချိန်အကြောင်းအချင်းချုပ်အဲ့ဒါ Brief History of Time ပေါ့
ပြီးခဲ့တဲ့ရက်ပိုင်းကမှကွဲလွန်သွားတဲ့ဗြိတိသျှယူပဗီရာပညာရှင် Stephen Hawking နဲ့ပတ်သက်တဲ့အကြောင်းNASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ပြောကြားသွားတာပါနောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်ခင်ဗျာအခုတော့အမျိုးသမီးဂန္ဓာအလှည့်ရောက်လာပါပြီအမေရိကန်ပြည်ထောင်စုမှာ March လဟာ Women's History Month အမျိုးသမီးများသမိုင်းတင်လာဖြစ်ပါတယ်နှစ်စဉ်ဒီလကြာရောက်တိုင်းအမေရိကန်အမျိုးသမီးတွေရဲ့သမိုင်းတင်အောင်မြင်မှုတွေကိုတစ်လလုံးအမှတ်တရဂုဏ်ပြုရမှာ March 14ရက်နေ့က Washington မှာကျင်းပခဲ့တဲ့အမျိုးသမီးများသမိုင်းတင်လာအထိမ်းအမှတ်အခမ်းအနားမှာဒုသမရ Mike Pence ကအမေရိကန်မျိုးသမီးတွေရဲ့စွမ်းဆောင်မှုတွေကိုမိမောင်းထိုးကြီးကြပ်ပြောကြားသွားပါတယ်။အမေရိကန်အမျိုးသမီးတွေရဲ့သမိုင်းတင်တဲ့အောင်မြင်မှုတွေနဲ့ထူးခြားတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့ဒီသတင်းပတ်အမျိုးသမီးခန္ဓာမှာဒေါ်လာတန်ကစူးစီးတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my
The roots of Women's History Month stretch back to more than 100 years when the world celebrated the first international women's
မြို့မီမြတ်မိုင်းတင်လာကိုစတင်တည်တည်ရတာကလွန်ခဲ့တဲ့နှစ်တရာကျော်ကဖြစ်ပြီး1912ခုနှစ်ကနိုင်ငံတကာအမျိုးသမီးများနေ့ကိုကမ္ဘာမှာပထမဆုံးကျင်းပခဲ့တာဖြစ်ပါတယ်1989ခုနှစ်မှာသမ္မတဂျီမီကာတာကမတ်လ10ရက်ကစလို့တရင်တစ်ပတ်လုံးကိုအမေရိကန်အမျိုးသမီးများသမိုင်းတင်လာလို့ကြေညာခဲ့တာဖြစ်ပါတယ်ခုနှစ်နှစ်ကြာမှာအမေရိကန်အမျိုးသမီးများသမိုင်းတင်အစီအစဉ်တွေကိုဆင်နွှဲဖို့မတ်လတစ်လလုံးကိုလွှတ်တော်ကသတ်မှတ်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုထူထောင်ရေးမှာအမျိုးသမီးများရဲ့ထူးခြားပြောင်မြောက်တဲ့ဆန်းဆောင်မှုတွေကိုနိုင်ငံကအမှတ်ရဂုဏ်ပြုတာလည်းဖြစ်ပါတယ်
။ဒီကတော့အမေရိကန်ဒုတိယသမ္မတ Mike Pence ကဒီလမတ်လမှာကြာရောက်တဲ့အမေရိကန်အမျိုးသမီးများသမိုင်းတင်လာအထိမ်းအမှတ်အခမ်းအနားကိုမတ်လ14ရက်နေ့က Washington DC မှာကျင်းပခဲ့ရမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။သူကြပြောင်မြောက်လာတဲ့အမေရိကန်အမျိုးသမီးများရဲ့ရာစုနှစ်ချီကြိုးပမ်းမှုတွေကြောင့်လေခုမျက်မှောက်ခင်မှာအမေရိကန်အမျိုးသမီးတွေအသီးအပွင့်တွေခံစားနေရပြီးအထူးသဖြင့်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့မှတာဝန်ထမ်းဆောင်နေတဲ့အမျိုးသမီးတွေဖြစ်တဲ့ပညာရေးဝန်ကြီးဘက်တီ ဒေဗော့စ်လမ်းမဆက်သွယ်ဝန်ကြီးအေလင်ချောင်းအမိမေလုံခြုံရေးဌာနဝန်ကြီးကတ်စတန်နီလ်ဆန်အမေရိကန်လီဒါဝန်ကြီးဟက်ဒါဝီလ်ဆန်ကလတ်သမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီအပြင်သမ္မတအင်ဘူရောပြောခွင့်ရအမျိုးသမီးဆာရာဆန်ဒက်အဆရှိတဲ့အမျိုးသမီးတွေကိုဒုတိယသမ္မတမိုက်ပင်စ်ကမိမောင်းထုတ်ပြသွားပါတယ်။ချိန်နဲ့မှာပဲ CIA ဗဟိုထောက်လှမ်းရေးဌာနရဲ့ညွန်ကြားရေးမှူးချုပ်ဖြစ်ပထမဦးဆုံးအမျိုးသမီးတဦးကိုခန့်အပ်ဖို့သမ္မတထရမ့်ကြီးညာခဲ့တာနဲ့ပတ်သက်လို့လေဒုတိယသမ္မတပင်စ်ကထောက်ပြသွားပါတယ
်။ President Trump announced he'll nominate the first womanto serve as director of the Central Intelligence Agency.
သမ္မတ ထရမ့်က CIA ဗဟိုထောက်လှမ်းရေးဌာနရဲ့ညွှန်ကြားရေးမှူးအဖြစ်ထမ်းဆောင်မှုပထမဆုံးအမျိုးသမီးကိုရွေးချယ်တဲ့အကြောင်းကြေညာခဲ့ပါတယ်။ Gina Haspel ဟာကျွန်တော်တို့နိုင်ငံရဲ့အရေးကြီးတဲ့ဒီအခမ်းကဏ္ဍကိုဦးဆောင်မှာဖြစ်ပါတယ်
။သမ္မတ ထရမ့်ဒီနေ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ရာမှာ CIA ညွှန်ကြားရေးမှူးချုပ် Mike Pompeo ကိုအစားထိုးခန့်အပ်ဖို့ကြေညာခဲ့တဲ့အတွက်ညွှန်ကြားရေးမှူးချုပ်နေရာမှာလက်ရှိလက်ထောက်ညွန်ကြားရေးမှူးချုပ် Gina Haspel ကိုခန့်အပ်ဖို့ကြေညာခဲ့တာဖြစ်ပါတယ်ထို့စဉ်သမ္မတ Trump က
Gina by the way who I know very well who I've worked very closely will be the first woman director of the CIA
Gina အကြောင်းကျွန်တော်ကောင်းကောင်းကြီးသိသလိုအလုံးဖန်လဲစိတ်ချရတဲ့သူဖြစ်ပါတယ်သူကို CIA ရဲ့ပထမဦးဆုံးအမျိုးသမီးညွန်ကြားရေးမှူးအဖြစ်ခန့်ဖို့ကျွန်တော်ရွေးချယ်လိုက်ပါပြီ ူဟာစိတ်ကိုထူးချွန်တဲ့သူဖြစ်သလိုအကူယုံကြည်ရမဲ့သူလည်းဖြစ်ပါတယ်
။ဂျီနာဟက်စပယ်နီနဲ့အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီး CIA နှုတ်ကြားရေးမှူးချုပ်ဖြစ်လာဖို့ကလွှတ်တော်မှာကြားနာစစ်ဆေးမှုခံယူပြီးအတီးပြုချက်ကိုအရင်ရယူရမှာလည်းဖြစ်ပါတယ်။ခုလိုအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအဆရှိတဲ့ဂန္ဓာအသီးသီးမှာအမျိုးသမီးတွေစွမ်းဆောင်နိုင်မှုတွေဟာလွန်ခဲ့တဲ့နှစ်တရာကအမေရိကန်အမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေကြောင့်ဖြစ်တယ်လို့ဒုတိယသမ္မတမိုက်ပင်းစ်ထောက်ပြခဲ့တယ်လို့ပဲလွန်ခဲ့တဲ့နှစ်တရာကမြို့သမီးများတမိုင်းတင်အောင်မြင်မှုတွေနဲ့တည်တည်တည်ထိုက်တဲ့မြို့သမီးများဒန်းတူအခွင့်အရေးရရှိမှုတွေဆောင်ရွက်ပေးခဲ့သူတွေကဘယ်သူတွေပါလဲမော်လီမက်ဂရဂါကတော့ NBHP လို့ထူကောက်ခေါ်တဲ့မြို့သမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြင်မှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ
် Well I think the most noted personality of the women's rights movement is in terms of women
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ် Seneca Falls ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယမတွေဟာဆီယတွေနဲ့ဒန်းတူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယမလေးဆူဇန်ဘီအန်တိုနီကစတင်တောင်းဆိုခဲ့တယ်လို့မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တိုနီကအလစ်စဘတ်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်။အလစ်စဘတ်ကေဒီစတန်တန်ကတော့ဘယ်သူပါလဲ။Miss McGregor
The major personality at Seneca Falls was a woman
Seneca Falls အမျိုးသမီးများဒန်းတူအခွင့်အရေးရရှိမှုဆိုင်ရာညီလာခံမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်သူကတော့ Seneca Falls ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူက American ပြည်နယ်ရေအနေနဲ့အင်္ဂလစ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိသလိုအမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ
်ခုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုအမျိုးသမီးအချို့တော်ဆောင်ရွက်ရေးကြိုးပမ်းမှုကြောင့်1890ခုနှစ်မှာWyoming ပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သမီးများအခွင့်အရေးလှုပ်ရှားမှုသတိတည်ခဲ့တာနယူးယောက်ပြည်နယ် Seneca Falls ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွင့်အရေးကြီးညာစာရန်ကြီးကို Seneca Falls ကြီးညာစာရန်ကြီးရဲ့လို့အမေရိကန်သမိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ဂျင်ညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1948ခုနှစ်က Seneca Falls ညီလာခံမှာအမျိုးသား40ပါဝင်လူ240လောက်တယောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးဂျင်ညာစာရန်ကြီးပါအချက်တွေကိုအတော်လေးမိညာပြုထားကမြို့သားရောအမျိုးသမီးပါလူသားတွေဒန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်ဆက်ရှင်နဲ့19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိတိမိမိစကားအသုံးနှုန်းနဲ့ကြီးညာစာတမ်းကြီးမှာဝေဖန်ထားပါတယ
် He has compelled her to submit to laws in the formation of which she had no voice
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင်အဆိုးပြောပိုင်ခွင့်မရှိကြပဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘဲလောက်ခန်းစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝမ်းကြောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင်းကို
He has monopolized nearly all the profitable employments. And from those she is permitted...
Mya Sun Chi Ma Me, La La Shi De, Lou Kain Dwe, A Lung Ni Ba Gu, Myo Da Dwe Ga, Lou Ji O Tha Ja Ba De. Myo Thami Dwe, Lou Kain Kwin Shi De, Chan Lung Ngan Dwe, Ja Ro Le, Ya De La Za Ga, Ma Su Zalao Be Shi Da, Dwe Ya De, Lu, Snicker Falls Ji Nya Sa Ran Ji Ma, Thao Pya Tha Ba De. ဒါကြောင့်မို့လဲနိုင်ငံလူဦးရေတစ်ပတ်ရှိတဲ့အမျိုးသမီးတရားလုံးကမကျေနပ်ကြဘူးလို့လဲကြီးညာစာရန်ကြီးမှာထောက်ပြထားပါတယ်
။ Now, in view of this entire disenfranchisement of one half the people of this country, we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမကျေနပ်ကြတဲ့နိုင်ငံရဲ့လူဦးရေတစ်ပတ်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရာပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခန်းစားခွင့်တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့ Snicker Falls တင်ညာစာရန်ကြီးမှာဖော်ပြထားပါကြောင်းတင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တကိုညှိကုံးချုပ်အပ်ပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကန္နာကိုနားဆင်ခဲ့ရတာပါအခုတော့ကိုအောင်တင်ဆက်မဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီအမေရိကန်မှာရှိတဲ့ချီကာဂိုမှာဆောက်လုပ်မဲ့သမရဟောင်းဘရက်အိုဘားမားစင်တာနဲ့မတ်လအတွင်းကသမိုင်းတွင်ဖြစ်ရတဲ့ချို့အကြောင်းကိုကိုအောင်နဲ့အတူမတ်ခွာညိုတို့ကအကူအညီတင်ဆက်ထားပါတယ်
ဟဝိုင်းမှာမွေးဖွားအင်ဒိုနီးရှားမှာကြီးပင်းပြီးနယူးယောက်မြို့မှာပြင်ကျန်တင်ကြခဲ့တဲ့သမရဘရိတ်အိုဘားမားဟာသူဇနီးရဲ့မွေးဖွားရာဇာတိမျိုးဖြစ်တဲ့ချီကာဂိုကိုသူ့ရဲ့မွေးဖွားရာဇာတိမျိုးအဖြစ်ခံယူထားပါတယ်။အခုခါမှာတော့1980ခုနှစ်တွေကလူမှုတိုင်းဝိုင်းအတွင်းဦးဆောင်လှုပ်ရှားသူအဖြစ်နဲ့နိုင်ငံရေးဇက်ခုန်စင်မြင့်မှာစတင်ပါဝင်လာခဲ့သူသမရအိုဘားမားဟာအထိမ်းမဲ့စင်တာကိုချီကာဂိုတောင်ပိုင်းမှာဆောက်လုပ်မှာပါ။ချီကာဂိုတောင်ပိုင်းက McCormick Place Convention Center မှာသမရဟောင်းဘရက်အိုဘားမားဟာသူ့ကိုထောက်ခံအားပေးကြသူတွေနဲ့တွေ့ဆုံပြီးအထိမ်းအမှတ်အဆောက်အဦဆောက်လုပ်မယ့်အစီအစဉ်နဲ့ပတ်သက်ပြီးအခုလိုပြောပြပါရယ
် Over the next 4 years we are going to create $3 billion worth of economic activity
လာမယ့်လနှစ်အတွင်းဒေါ်လာ3ဘီလီယံကျပ်အဆောက်အဦတွေဆောက်လုပ်ဖို့ရှိတာကြောင့်အလုပ်ကိုင်ပေါင်း 9,000 လောက်တိုးလာမှာဖြစ်ပြီးတော့အဲ့ဒီတွေက 2,500 လောက်ဟာရေရှည်လုပ်ဖြစ်သွားမှာပါ
ဒေါ်လာ3,000,000လောက်ကုန်ကြမဲ့သမရအိုဘားမားစင်တာကိုမီရှိဂန်ရေကန်တလျှောက်ကဂျက်ဆန်ပန်းချံအတွင်းမြေက20ပေါ်မှာဆောက်လုပ်မှာဖြစ်ပြီးအများပြည်သူအသုံးပြုနိုင်မဲ့ပြားရိုက်စာကြည့်ရိုက်အခမ်းအနားကျင်းပဖို့ခန့်မှန်းခြင်းနဲ့ကာယလေ့ကျင့်ခန်းအတွက်အဆောက်အဦတွေပါဝင်ပါတယ်သမရအိုဘားမားက
And it's estimated we might have as many as 700,000 people just going through the museum portion of this
ဒီစင်တာဟာတောင်ပိုင်းကလူခုနှစ်သိန်းအတွက်သာမဟုတ်ဘဲနဲ့ချီကာဂိုတစ်မျိုးလုံးကလူတွေအတွက်လည်းသုံးဝင်မဲ့နေရာတစ်ခုဖြစ်အောင်လုပ်ပါမယ်
ဒါပေမဲ့ချီကာဂိုတောင်ပိုင်းအရက်ကတချို့တွေကတော့ဒီစီဇန်နဲ့ပတ်သက်ပြီးမကျေနပ်ကြပါဘူးချီကာဂိုတက္ကသိုလ်ကပေါမော့ခ WJ Tom Mitchell က
Since he was president he has to some extent forgotten the neighborhood
လူမှုတိုင်းဝန်အတွင်းဦးဆောင်သူဘဝကနေသမရဖြစ်သွားပြီးနောက်ပိုင်းနေ့တွေမှာဒီအရက်ကိုသူမင့်နေတယ်လို့ထင်ပါတယ
်အိုဘားမားအရင်ကအလုပ်လုပ်ခဲ့ဘူးတဲ့ချီကာဂိုတက္ကသိုလ်ကပေါမော့ခတဦးဖြစ်သူ WJD Mitchell အပါအဝင်ဆရာဆရာမအယောက်200လောက်ကတက္ကသိုလ်နဲ့တိတ်မွေးလာတဲ့နေရာမှာအိုဘားမားစင်တာလာဆောက်မှာကိုလက်မှတ်ရေးထိုးကန့်ကွက်ခဲ့ပါတယ
် It has to be shoehorned into a relatively small space that is all
တခြားလုပ်ငန်းတွေနဲ့ဖွံ့ဖြိုးပြီးသားဒီနေရာမှာထပ်လာဆောက်မှာဆိုတော့ပြည့်ချက်ကုန်တော့မှာပါတခြားစီးပွားရေးလုပ်ငန်းတွေရှိနေမိတဲ့နေရာမှာလာဆောက်တာမျိုးကမကောင်းပါဘူ
း Mitchell ဟာ Barack Obama ကိုထောက်ခံသူတူဖြစ်ပါတယ်ဒါပေမဲ့လည်းသမရအထိမ်းအမှတ်စင်တာလာဆောက်မယ့်ကိစ္စကိုတော့သူကမလိုလားပါဘူးစင်တာဆောက်မဲ့နေရာကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေရှိပေမဲ့လူလူသဘောထားအမြင်တွေကိုသိပ်ပြီးတော့ဂရုတစိုက်အလေးထားထည့်သွင်းစဉ်းစားမပေးဘူးလို့လည်းမစ်ချယ်ကပြောပါရယ
် There's no public discussion where the community can say
ခုလိုစင်တာဆောက်မဲ့ကိစ္စကိုအနီးနားပတ်ဝန်းကျင်ကလူတွေနဲ့လာဆွေးနွေးတာမျိုးလည်းမရှိပါဘူးလူတွေနဲ့လာပြီးမျက်နှာချင်းဆိုင်ဆွေးနွေးရင်တကယ်ကိုအကျိုးရှိမှာပါလုပ်ချင်တယ်ဆိုရင်ခမကြီးတွေမှာအစီအဝေးကြီးကြီးလုပ်ဆရာတော့မလိုပါဘူးအနီးနားမှာနေနေကြတဲ့လူခဏနဲ့အုပ်စုတစုချင်းစီကိုတွေ့လို့လည်းရပါတယ်
သမရဟောင်းဘရိတ်အိုဘားမားကတော့ဒီနေရာမှာစင်တာလာဆောက်ရတဲ့ရည်ရွယ်ချက်ကိုအခုလိုရှင်းပြပါရယ
် What I want to do is to make sure everybody's represented. We're not coming in here
ကျွန်တော်အဓိကလေးထားတာကတော့လူတိုင်းရဲ့သဘောထားကိုသိဖို့ပါစင်တာဆောက်မဲ့ကိစ္စဟာစီးပွားရေးလုပ်ငန်းမဟုတ်ပါဘူး
စင်တာဆောက်နိုင်ဖို့လိုအပ်တဲ့ငွေနောက်ဒီစင်တာဆောက်လို့ရင်းနဲ့အများအားလေပတ်နိုင်အောင်လုပ်ရမှာကျွန်တော်လစာမရပါဘူးဒီလူမှုတိုင်းဝိုင်းတွေကလူတွေအကျိုးခံစားခွင့်ရအောင်ပဲကျွန်တော်နဲ့မစ်ရှယ်အစွမ်းကိုကြိုးစားနေတာပ
ါရာဇဝတ်မှုတွေထူပြောပြီးနေတိုက်ခန်းအလုပ်တွေပေါ်များတဲ့ Chicago တောင်ပိုင်းမှာသမ္မတဥပမာစင်တာလာမယ့်တက္ကသိုလ်2021ခုနှစ်မှာဆောက်လုပ်ပြီးစီးမယ့်အချိန်မှာတော့ဂုံတရင်းတွေပြန်တက်လာဖို့သမ္မတဥပမာကမျှော်လင့်ထားပါတယ်ခင်ဗျာလွတ်မြောက်ရေးဂျာနယ် Freedom's Journal ကိုနယူးယောက်မြို့မှာ1829ခုနှစ်မတ်လ16ရက်နေ့ကစတင်ထုတ်ဝေခဲ့ပါတယ်။ဒီဂျာနယ်ဟာအမေရိကန်ပြည်ထောင်စုအတွင်းထုတ်ဝေတဲ့ African American တွေရဲ့ပထမဆုံးသတင်းဂျာနယ်လေးဖြစ်ပါတယ်။နိုင်ငံအတွင်းပထမဦးဆုံးလူမဲပညာတတ်တယောက်ဖြစ်လာတဲ့ John Ruswam နဲ့ဓမ္မဆရာ Samuel Cornish တို့ကဒီလွတ်မြောက်ရေးဂျာနယ်ကိုထုတ်ဝေခဲ့တာပါ။
ပထမဆုံးထုတ်ဝေတဲ့ဂျာနယ်မှာအမေရိကန်ပြည်ထောင်စုကလူမဲတွေအပေါ်အထင်မှားအမြင်မှားဖြစ်အောင်သတင်းစာတချို့မှရေးသားနေကြတာတွေကိုပြန်လည်ရှင်းလင်းပြီးတော့ရေးသားခဲ့ပါတယ်။အမေရိကအရှိဘက်ချန်းကပြည်နယ်တွေမှာနေထိုင်ကြတဲ့ကျွမဟုတ်တဲ့လူမဲ2,000+အတွက်ဖြန့်ချိပေးနိုင်လိမ့်မယ်လို့ထုတ်ဝေသူတွေကမျှော်လင့်ခဲ့ကြပါတယ်ရှင်
။သတင်းစာထုတ်ဝေတဲ့နှစ်နှစ်တာကာလအတွင်းအမေရိကမြောက်ပိုင်းပြည်နယ်အတော်များများမှာတရားဝင်ဖြစ်နေသေးတဲ့ဆိုးရွားတဲ့ကျွမ်းစနစ်အကြောင်းမိမောင်းထုတ်ပြတဲ့ဆောင်းပါးတွေအပြင်African American တွေအတွက်ပညာရေးဟာအရေးကြီးတဲ့ခန်းကဏ္ဍမှာပါဝင်ပုံနဲ့နိုင်ငံတော်ဝန်ကလူမဲတွေရဲ့ဘဝအကြောင်းသတင်းတွေကိုဖော်ပြခဲ့တာပ
ါလူမျိုးရေးချာနဲ့ထုတ်ဝေသူ John Ruswam ဟာနောက်ပိုင်းမှာလူမဲ American တွေ Africa ကိုပြန်ပြီးပြောင်းရွှေ့နေထိုင်ဖို့တိုက်တွန်းတဲ့လှုပ်ရှားမှုခေါင်းဆောင်ဖြစ်လာခဲ့ပါတယ်သူကိုယ်တိုင်လည်း Africa ကိုပြန်သွားခဲ့ပြီးနောက်နိုင်ငံအသစ်ဖြစ်တဲ့ Liberia မှာပညာရေးဝန်ထမ်းအကြီးအကဲတဦးဖြစ်လာပြီး Liberia ဟာရဲ့သတင်းစာကိုလည်းထုတ်ဝေခဲ့ပါတယ်
အခုတခါတော့ဒီဆက်ယုံအလုပ်ယုံတွေမှာတနေရာကနေတနေရာကိုပစ္စည်းတွေအလွယ်တကူရွှေ့ပြောင်းပို့ပေးလို့ရအောင်အသုံးပြုကြတဲ့ကွန်ဗေယာအကြောင်းကိုပြောပြချင်ပါတယ
်1973ခုနှစ်မတ်လ18ရက်နေ့မှာ Ford ကားတွေကိုစတင်ထုတ်လုပ်တဲ့ Henry Ford ကသူကားဆက်ယုံထဲမှာဒီကွန်ဗေယာတွေကိုစပြီးတော့တက်ဆင်အသုံးပြုခဲ့ပါတယ်ဒီလိုအသုံးပြုတာကြောင့်ကားပစ္စည်းအစိတ်အပိုင်းတက်ဆင်တဲ့သူတွေဟာတနေရာထဲမှာပဲရပ်နေပြီးကွန်ဗေယာပေါ်မှာပါလာတဲ့မော်တော်ကားတွေမှာလိုအပ်တဲ့အစိတ်အပိုင်းတွေကိုတက်ဆင်ပေးရုံပါပဲ
ဒီလိုနီးစနစ်တက်ကိုအသုံးပြုတာကြောင့်အရင်ကကားတစ်စီးကိုထုတ်လုပ်တက်ဆင်ချင်း12နာရီခွဲလောက်ကြာခဲ့ရတာကနေအခုခါမှာတော့တနာရီခွဲသာကြာမြင့်ပါတော့တယ်ဒါ့အပြင်အချိန်တိုအတွင်းထုတ်လုပ်အားပိုများလာတာကြောင့်အထူးသဖြင့် Ford Model Car T Model မျိုးအစားဈေးနှုန်းတွေတိတိတသားကျဆင်းသွားတဲ့အပြင်တခြားကားစီးတွေလည်းဈေးချုပ်ချိုးနဲ့ထုတ်လုပ်နိုင်ခဲ့ပါတယ်
1928ခုနှစ်အထိ T-Model ကားမျိုးစား15သန်း Ford Company ကရောင်းချနိုင်ခဲ့ပြီးဒါဟာနည်းပညာသစ်ကိုအကျိုးရှိရှိအသုံးချခဲ့တာကြောင့်လည်းဖြစ်ပါလေရှင်
။ဒီတစ်ခါတော့ဓာတ်လေကားကိုပထမဦးဆုံးဗမာစပြီးတော့သုံးခဲ့လဲဆိုတဲ့အကြောင်းကိုပြောပြရအောင်ပါဗျာ။1859ခုနှစ်မတ်လ21ရက်နေ့တုန်းကနယူးယောက်ကကုန်တိုက်တစ်ခုမှာပထမဆုံးအကြိမ်ဖြစ်ဈေးဝယ်သူတွေကိုအောက်ထပ်ကနေအပေါ်ရက်ကိုဓာတ်လေကားနဲ့ပို့ပေးခဲ့ပါတယ်။ဟိုရုံကတော့အခုလိုနီးပညာသစ်တွေကိုဖန်တီးကြတာဆိုတော့ဓာတ်လေကအဝတ်ထားတဲ့အခန်းတော်တော်လောက်သာရှိတာပ
ါအရင်ကအပေါ်ရက်ကိုတက်မယ်ဆိုရင်လေကားကပဲတက်ရပြီးအခုတော့ဓာတ်လေကနဲ့တက်နိုင်တဲ့အတွက်ဈေးဝယ်လာသူတွေအောက်ထပ်ကနေ၅ဓာတ်ကို1မိနစ်အတွင်းမှာမြန်မြန်ဆန်ဆန်ရောက်နိုင်ပါတယ
်ရင်းနှီးငွေတွန်းကန်အားနဲ့ဓာတ်လေကကိုမတင်နိုင်အောင်အလီရှာအော့ဒစ်ကတီထွင်ခဲ့တာပါဓာတ်လေကကိုအပေါ်ဆွဲတင်တဲ့ကြိုးပြတ်ကြရင်တော့မှဓာတ်လေကပြုတ်မကျအောင်လှုပ်ထားတာကAutis ရဲ့တီထွင်ဖန်တီးမှုအောင်မြင်ဖို့အဓိကအကြဆုံးအပိုင်းလို့ပြောရမှာပ
ါဒီအရင်ဓာတ်လေကားတွေတုန်းကတော့ပြုတ်ကြတာတွေမကြကနာဖြစ်တဲ့အတွက်လူတွေကဓာတ်လေကားစီးဖို့ကိုမယုံမယဲဖြစ်နေကြတာပါ Autis ရဲ့ဓာတ်လေကားကိုတော့လူတွေကယုံကြည်လက်ခံလာကြတာကြောင့်မြို့ပြလူနေမှုအတိုင်းအဝန်မှာစတင်ပြီးတော့အသုံးပြုလာခဲ့ပါတယ
်1880ခုနှစ်လောက်ရောက်တဲ့အခါမှာတော့ဓာတ်လေကားကိုတွင်းတွင်းကျကျအသုံးပြုလာနိုင်တာကြောင့်အထက်မြင့်အဆောက်အဦးတွေရဲ့အခန်းငှားကတွေဟာအပေါ်ရက်ကောအောက်ထက်ကောဈေးနှုန်းအတူတူဖြစ်လာပြီးမျိုးလေကောင်ကအဆောက်အဦတွေရဲ့ဈေးနှုန်းတွေလည်းမြင့်တက်လာခဲ့ပါတယ်။1890ခုနှစ်လောက်အရောက်မှာတော့ဓာတ်လေကားတွေတက်ဆင်ထားတဲ့အထက်မြင့်အဆောက်အဦတွေများလာပြီးမျိုးပြတွေရဲ့မြင်ကွင်းတွေလည်းပြောင်းလဲလာခဲ့ပါတယ်ခင်ဗျာ
။ကိုအောင်ရဲ့သုဒ္ဓဆောင်လင်အမေရိကန်တကွင်အစီအစဉ်ပြီးခုတခါတော့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ရပါမယ်။ဒေါကင်မျိုးသက်ကအစီအစဉ်တင်ဆက်တာပ
ါ။ကျေပြောရှုပ်ထွေးလာတဲ့စကြဝဠာကြီးနဲ့သိက္ကိုသိငယ်တဲ့ပရမအနုမျိုးတွေအကြောင်းတမန်လူတွေနားလည်အောင်ရှင်းရှင်းကလေးပြောပြနိုင်တဲ့ထူးခြားတဲ့သိပ္ပံပညာရှင်စတီဗန်ဟော့ကင်ဟာအသက်86နှစ်အရွယ်မှာကွယ်လွန်သွားပါပြီ။န
နောင်လာနောက်သားတွေအတူယူဖို့ကောင်းတဲ့သူ့ရဲ့လှုပ်ဆောင်ချက်တချို့ကိုဒီတစ်ပတ်မှာပြောပြပေးပါစီ။ British ရူပဗေဒပညာရှင် Stephen Hawking ဟာ Theoretical Cosmology ဘာသာရပ်ဖြစ်တဲ့ဒီစัจ java လာကြီးဘယ်လိုစခဲ့တယ်ဆိုရက်စัจ java ရဲ့အစကနေဘယ်လိုဖွဲ့စည်းထားတယ်ဘာတွေရှိတယ်ဘာကြောင့်ဖြစ်တယ်ဆိုတာတွေကိုလေ့လာခဲ့သူပါ။သူ့ကိုလူသိများလာစေတာကသူ့ရဲ့ထူးခြားတဲ့စာအုပ်နဲ့ဟောပြောမှုလို့ယူပဗေဒပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
။ Stephen Hawking ကစัจ java လာကြီးအကြောင်းပရမအနုမြူတွေအကြောင်းကိုလူဘိနားလည်အောင်သူရှင်းပြနိုင်တဲ့စာအုပ်တွေရေးပြီးတော့သူကိုယ်တိုင်လည်းပညာပေးဟောပြောပွဲတွေလုပ်တဲ့အခါမှာလူတွေကအယံကိုနားလည်သွားတယ်သူရဲ့စာအုပ်နာမည်ကအချိန်အကြောင်းအချင်းချုပ်အဲ့ဒါ Brief History of Time Book အဲ့ဒီစာအုပ်ကလပိုင်းအတွင်းမှာ10တန်းကျော်ရောင်းရတယ်၄နှစ်လုံးလုံးနံပါတ်1ပြေးခဲ့ပါတယ်အဓိကကဘာလဲဆိုကျွန်တော်တို့လူတွေဘလို့ဖြစ်လာလဲဘာကြောင့်ဒီနေရာကိုရောက်လာဘယ်တုန်းကလဲဘယ်ကရောက်လာတယ်လဲဆိုတဲ့ဟာကိုသူကယူပသေးတာတဘောအရာနားလေအောင်လူဘိန်းနားလေအောင်ရေးထားတာပါအဲ့စာအုပ်ထဲမှာ equation ပေါ့နော်ညီမြချင်းဆိုတာတခုမှမရှိတလောက်ပါပဲ
သူဟာ Nobel ဆုမရခဲ့ပေမဲ့ထူးချွန်တဲ့ဆုတွေရခဲ့သူဖြစ်ပြီးပညာရှင်တွေအလေးထားရသူပ
ါ Nobel Prize မရတာတခြားကြောင့်မဟုတ်သူထုတ်ခဲ့တဲ့ Hawking ညီကိုအခုထိတိုင်းလို့မရသေးပါဘူးတိုင်းလို့ရတဲ့အခါကျတော့မှသူ Hawking ညီကထုတ်ခဲ့တဲ့ theory ကမှန်နေဆိုတော့မှသူ Nobel Prize ပေးတာဖြစ်ပါတယ်ဒါပေမဲ့2012ခုနှစ်မှာ Milner Prize ဒီယူပါဒေတာပညာရှင်ဆုကိုဆုခူးခဲ့ပါတယ်နောက်တစ်ခုက American သမ္မတနေပြီးတော့ပေးတဲ့ Presidential Medal of Freedom ကိုသမ္မတ Obama လက်ထက်ကပေးခဲ့ပါတယ်သူတို့ကိုနိုင်ကွာလေအလွန်တရာမှဉာဏ်သိကောင်းတဲ့လူဉာဏ်သိကောင်းတဲ့ဟာ intelligent quotient ဆိုပြီးတိုင်းပါတယ် Albert Einstein's IQ က160အထက်မှာရှိပါတယ် Stephen Hawking ရဲ့ IQ လည်းတွက်ကြည့်လိုက်တဲ့အခါကျတော့160နဲ့200ကြားမှာရှိတယ်တာမန်လူတွေရဲ့ IQ က100ပဲရှိတယ်နောက်တစ်ခုထူးခြားတာအနှစ်30လုံးလုံး1980ကနေပြီး Cambridge ကသင်္ချာဌာနမှာ Lucasian Chair ဆိုတဲ့ဌာနမှူးဒီယာဒူးကိုယူခဲ့ပါတယ်တောင်းတန်ယုံလို့မပေးပါဘူးအခုမှအဖြစ်ဘသူရခဲ့လဲဆိုလို့ရှိရင်ဒုတိယအတိတ်မြောက်ဒီ Lucasian Chair ကိုရတဲ့ဟာနယူတန်ပဲရခဲ့ပါတယ်အဲ့ဒီအချိန်တုန်းကဆိုရင်အခုသူအနှစ်30တိတိဒီ Lucasian Chair ကိုသူယူခဲ့ပါတယ
်ထူးခြားတဲ့သူ့အတွေ့အခေါ်တွေကအများအလေးထားလာစေတဲ့သူ့ရဲ့ theory ကဘာပါလဲ
ဒီစัจ java လာကြီးအကြောင်း now အထွေထွေနှိုင်းရာ theory ပေါ့နော် general relativity theory နဲ့တွဲပြီးဒီပရမအနုမြူကိုယူပသေးတာ theory ရ quantum mechanics နဲ့ပဲတွဲလို့ရပါတယ်အဲ့ဒါပါလဲဆိုလို့ပရမအနုမြူဆိုအနုမြူရဲ့သေးတဲ့အမှုန်လေးတွေကိုတိုင်းကြတဲ့တွဲချက်တဲ့ယူပသေးတာပညာပါဒီ general theory of relativity ဆိုတဲ့ Einstein ထုတ်ခဲ့တဲ့အထွေထွေနှိုင်းရာ theory ဆိုလို့ရှိရင် तू ကအဆိုင်အခဲကြီးမားတဲ့စัจ java လာကြီးနဲ့နှိုင်းပြီးတော့မှသူတို့ကအလင်းရဲ့အမြင်နဲ့တွားနေလို့ရှိလို့ရှင်ဒီစัจ java လာရဲ့အပြောင်းအလဲတွေကဘလို့ဖြစ်မလဲအဲ့ဒီဟာတွေကိုတိုင်းတာပါအဲ့တော့အဲ့ဒီနှစ်ခုကိုတွဲပြီးတော့မှသူက quantum gravity ဆိုပြီးတော့ theory ထုတ်ခဲ့ပါတယ် quantum gravity theory ကအလွန်တရာမှသိတဲ့ပရမအနုမြူတွေကို Hawking ထုတ်တဲ့တွက်ချက်တဲ့ quantum ယူပဗေဒနဲ့ဒီစัจ java လာအကြောင်း cosmology ယူပဗေဒနှစ်ခုကိုတွဲထားတဲ့ theory ပါအဲ့ဒီနှစ်ခုကြောင့်သူကအလွန်တရာမှမဲကြီးခဲ့ပါတယ
်စัจ java လာရဲ့ twin energy လို့ခေါ်တဲ့ black holes နဲ့ပတ်သက်ပြီးသူ့ရဲ့ Hawking ကိုကြည့်ရအောင်ပါ
like ho sa ba le so lu tin ala sa ni bo no chano ro myin ni ya ne chano ro shi yo yang ji a myan tae yak ni de ni ai ni so lu shi shin da a te sa ba a di ni te te twa de a kha ja yin tu ha tu jiao twa de bo no white drop so pi lo a la theory de chi ba twet tha dai chi ba dai ne di ni de a sa 20 lao ji de ni so lu shin ai ni ga tu ye long ja de a kon long poun pi lo twon twa de shin ma a lon tia ma le de a sai khe ta khu phit twa de ha ko a la ma black hole so de ha paw la ba de ai black hole sa ba le so lu shin a sai khe ya အရန်ကိုအရွယ်သေးပေမဲ့တိတ်တိစတိတ်ကြီးလွန်အားကြီးတဲ့အတွက်အလင်းရောင်တောင်မှအဲ့နာဖြတ်သွားလို့ရှိရင်ဖြတ်အသွားတောင်မခံအလင်းရောင်ကိုပါဆုတ်လိုက်နိုင်လောက်အောင်အဲ့လောက်ထိပြင်းအားကြီးပါအဲ့ဒီပြင်းအားကြီးတဲ့အားရှိတယ်ဆိုတာကို theory အရစပြီးတော့ Hawking ထုတ်တိုက်တဲ့အချိန်မှာအကုန်လုံးကလက်ခံလိုက်တယ်ဒါပေမဲ့ပြဿနာပါလဲဆိုတော့ဒီ black hole ဆိုတဲ့အဲ့ twin energy ကအမြဲတမ်းသူကရှိနေမှာလားဆိုပြီးတော့လူတွေကမေးလာတယ်အဲ့မှာ तू ကမဟုတ်ဘူး black hole လဲတနေ့ကြာလို့ရှိရင်မမြဲဘူး तू လဲပျောက်သွားလိမ့်မယ်ဘယ်နည်းနဲ့ပျောက်မလဲဆိုလို့ရှိရင် तू ကရောင်ကြီးထွက်မယ်ဆိုပြီးတော့1969 90လောက်မှာ Hawking ထုတ်လိုက်တယ်ထု ုတ်လိုက်တဲ့ဟော်ဂိတ်ကအရန်ကိုဒီစကြဝဠာအကြောင်းလေ့လာတဲ့ယူဘဗေဒအတိုင်းဝိုင်းမှာဆိုလို့ရှိရင်တော်တော်ကိုထင်ရှားတဲ့ဟော်ဂိတ်တစ်ခုဖြစ်သွားပါတယ်။အဲ့ဒီဟော်ဂိတ်ကဘလောက်တောင်မှအရေးကြီးတယ်လဲဆိုလို့ရှိရင်ဒီဟော်ဂိတ်ကြောင့်ဒီ twin နဲ့ကြီးလို့ကျွန်တော်တို့ကပြောခဲ့တဲ့ black hole ကမတိမြဲပဲနဲ့တစ်ချိန်ကြာလို့ရှိလို့ရှိရင်သူတစ်ဖြည်းဖြည်းပျောက်သွားမယ်။ပျောက်ပုံပျောက်နည်းကဓာတ်ရောင်ကြီးတစ်မျိုးထုတ်မယ်။အဲ့ဒီထုတ်တဲ့ရောင်ရှိမယ်ဆိုပြီးသူဟော်ဂိတ်ထုတ်တဲ့ဟာအတွေ့အဲ့ဒီထွက်တဲ့ရောင်ကြီးကိုတော့မှHawking radiation ဆိုပြီးတော့နာမည်ပေးထားပါတယ
်။ Stephen Hawking ဟာဖန်ဆင်းရှင်မရှိဘူးလို့လက်ခံတဲ့သိပ္ပံပညာရှင်ပါ
။ Stephen Hawking ကပြောခဲ့လေဆိုဖန်ဆင်းရှင်ဆိုတာမရှိပါဘူးတဲ့ There is no creation ပေါ့နော်ဒီစကြဝဠာကြီးကိုအကြောင်းအကျိုးဆက်ဆက်လို့တဘာဝအနေဖြစ်လာတာကြီးပဲတဲ့အားလုံးကသူကဖန်ဆင်းရှင်ဝါဒကိုလုံးဝလက်မခံဘဲနဲ့အကြောင်းအကျိုးဆက်ဆက်တဲ့အကြောင်းကြောင့်အကျိုးဖြစ်ရတယ်ဒါကြောင့်တဘာဝအနေဖြစ်လာတာဆိုတာကိုပဲသူကလက်ခံပါတယ်
ခန္ဓာကိုယ်မှာအကျိုးတွေအားနည်းပြီးလှုပ်ရှားလို့မရတဲ့ယောဂါရှိနေတာကိုအသက်22နှစ်အရွယ်မှာတွေ့ခဲ့ရတဲ့ Hawking ဟာဆုံးတဲ့အထိဘဝကိုအရှုံးမပေးဘဲရင်ဆိုင်သွားသူပ
ါသူဟာတကိုယ်လုံးချိနှဲ့ပြီးတော့လှုပ်ရှားလို့မရလောက်အောင်ဖြစ်နေတဲ့အတွေ့သူ့ရဲ့ဟောပြောပွဲတိုင်းမှာဆိုလို့ရှိရင်ကင်မရာနဲ့ flash တုံးပြီးတော့မီးတုံးပြီးတော့ရိုက်ခွင့်မပြုပါဘူးဘာလို့လဲဆိုတော့ तू ကသူ့မျက်လုံးကနေပြီးတော့မှသူ့ရဲ့ computer အဲ့ computer ကိုကြည့်ပြီးတော့ तू မေးရိုးလေးပဲလှုပ်နိုင်တယ်အဲ့လှုပ်တဲ့မေးရိုးလေးရဲ့လှုပ်ရှားမှုနဲ့ဒီမျက်လုံးကြည့်တာကိုကြည့်ပြီးတော့မှသူ့ရဲ့အတန်ကိုထုတ်ယူရတာပါဘာလို့လဲဆိုတော့ तू ကတကားကိုလုံးဝမပြောနိုင်တော့ဘူးပေါ့နော်အဲ့တော့ကိုယ်နဲ့အင်ကာချိုးတဲ့ပြီးတော့ဒီ disability ဖြစ်နေတဲ့လူတွေအတွက်ဆိုလို့ရှိရင်မိမိရဲ့ကိုယ်လက်အင်ကချူးတရတဲ့ဟာကြီးကိုတဘာဝရဲ့အနှောက်အယှက်ကြီးတစ်ခုအနေနဲ့ဝန်းနေမနေပါနဲ့တဲ့စိတ်ကိုအမြဲကျွင်လန်းချမ်းမအောင်ထားပြီးတော့မိမိရဲ့ကိုယ်ရဲ့ကိုယ်စွမ်းညာစွမ်းနဲ့လုံနိုင်သေးတဲ့စိတ်အပိုင်းတွေနဲ့အဲ့ဒါတွေကိုအသုံးချပြီးတော့ဘဝမှာတိုးတက်အောင်ကြိုးစားပါဆိုပြီးတော့သူမှာခဲ့ပါတယ
်ဒေါက်တာပရိတာတင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော်ခင်မျိုးသက်မင်းမြန်းတင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာမနေ့ပြန်မနေ့ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီထိလိုင်းဒိုမီတာ24 32နဲ့39ဒိုဝါနီဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပါ။အ
မေရိကန်ယူကောက်ပွဲတွေကိုဂျာဝင်စစ်ပွဲမှုတွေရုရှားပေါ်အရေးယူတန်ခတ်မှုတွေချမှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံကသူ့ရဲ့အမြင်မဲဆင်းမှာအမေရိကန်နိုင်ငံသားတွေကိုထပ်မံတက်သွင်းမှုပြင်ဆင်နေပါတယ်။အမေရိကန်တွေပေါ်ပိတ်ဆို့တန်ခတ်အရေးယူဖို့နဲ့နောက်ထပ်ဆောင်ရွက်မယ့်အစီအစဉ်တွေအတွက်ပြင်ဆင်နေတဲ့အကြောင်းရုရှားဒုတိယနိုင်ငံဂျာဝင်ကြီးဆာဂေးရက်ကော့ကိုကိုကာပြီးရုရှားသတင်းဌာန RIA Novosti ကဒီကနေ့ပေါ်ပြလိုက်တာပါ။2016အမေရိကန်သမ္မတယူကော့ဝဲမှာရုရှားရဲ့စစ်ပတ်မှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကတိုးချက်စုံစမ်းစစ်ဆေးနေပါတယ်။မတကြာသေးခင်သတင်းပတ်တွေတုန်းကပေးပို့ခဲ့တဲ့အမိန့်စာထဲမှာတော့သမ္မတဒေါ်နယ်ထရန့်ရဲ့နယူးယောက်ခြေဆိုင် Trump Organization လုပ်ငန်းနဲ့ရုရှားတို့ကြားဆက်သွယ်လုပ်ကံခဲ့မှုတွေအထောက်အမှတ်တမ်းတွေစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်တဲ့အထောက်အထားတွေကိုပေးအပ်ဖို့တောင်းဆိုထားတဲ့အကြောင်းနယူးယောက် Times သတင်းစာကဖော်ပြခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့အမျိုးသားလူမျိုးရေးအကြံပေး HR McMaster ကိုရာထူးကဖယ်ရှားဖို့ဆုံးဖြတ်ထားကြောင်း Washington Post သတင်းစာရဲ့ဖော်ပြချက်ကိုသမ္မတအင်ပြူတော်ကပယ်ချလိုက်ပါတယ်။အမျိုးသားလူမျိုးရေးအကြံပေးအစ်စ်အစားတို့ခန့်အပ်မယ်လို့ဆိုတဲ့သတင်းကမှန်မှန်ကန်တဲ့ကြောင်းအင်ပြူတော်ပြောခဲ့ရသူ Sarah Huckabee Sanders ကမနေ့နောက်ပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ရှင်းတော်အရှာနိုင်ငံများတင်အာဆီယံနဲ့ဩစတြေးလျတို့ကြားဒီကနေ့စတင်လိုက်တဲ့သုံးရကြာထိပ်သီးညီလာခံတွင်မြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဆွေးနွေးမယ့်အကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောလိုက်ပါတယ်။စီဝါရေးမဟာဗျူဟာရေးရနဲ့လူ့ခွင့်ရေးကိစ္စတွေဆွေးနွေးရမှာမြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိုထည့်သွင်းဆွေးနွေးမှာဖြစ်တယ်လို့မြန်မာဆွေးရရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံရမှာလဲဆွေးနွေးမယ့်အကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနူမီတာ24.25-32.51တို့ကနေထုတ်လွှင့်ခဲ့တာပါသတို့ရှင်နေအားလုံးတောကကင်းဝေးပြီးပျော်ရှင်ဖို့ရအချိန်တွေကိုပိုင်ဆိုင်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.